Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ18ရက်ပုဒ်ဟူးနေ့ညဖက်9:20အစီအစဉ်တွေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ24 25နဲ့51တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။ကျမနန်းလာပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်ပါဒီကနေ့ညဘက်သတင်းတွေကိုတော့ခင်မျိုးသက်နဲ့အကျူညင်ညာပေးမှာပါဒီ FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ရဲ့ငွေကြေးအရှုပ်တော်ပုံတွေကိုဆွစ်ဇာလန်နိုင်ငံမှာစတင်ပြီးတော့ဆက်စည်နေတာနောက်ဒီမြောက်ကိုရီးယားနိုင်ငံမှာရာစုနှစ်အတွင်းအဆိုးဝါးဆုံးမိုးခေါင်ရေရှားမှုတန်ကိုခံနေရတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်နန်းလောင်ကြီ
းကောင်းပါပြီရှင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဟာသမရဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံပြီးဘလို့အရေးတွေအဓိကဆွေးနွေးခဲ့ကြပါသလဲ
။သမရကြီးနဲ့တွေ့တော့ကျွန်တော်လည်းသိရပါတယ်။နေဇာဒေတာဒီငင်းအေဂျန့်မှုကိစ္စနဲ့ဧဇာဒေတာလုံခြုံရေးပြည်လုံခြုံရေးကာကွယ်ရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့
ပြည်ထောင်စုပြန်ကြားရေးဝန်ကြီးဦးရချုပ်ကပြောတော်တာပါအပြည့်စုံကိုနောက်ပိုင်းမှာတင်ပြပါမယ်။ဒါအပြင်ကချင်ပြည်နယ်လုံခင်းအနီးဒေသဖက်မှာတိုက်ပွဲဖြစ်ပွားနေတာ3ရက်လောက်ရှိနေချိန်မှာမိုးကောင်းတဲ့ဖက်ကန့်ကြားမှာလဲဒီကနေ့တိုက်ပွဲ3ချိန်ဖြစ်ပွားခဲ့တဲ့တဲ့တွင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ခြားဒေသမှာနှစ်နိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်တွေကြားဒီကနေ့အစောပိုင်းကပစ်ခတ်မှုဖြစ်ပွားခဲ့တဲ့တဲ့တွင်အပြင်ရွေးကောက်ပွဲနီးလာတဲ့မြန်မာနိုင်ငံအတွင်းကတရင်လွတ်လပ်ခွင့်အပေါ်အစိုးရရဲ့ဖိနှိပ်မှုတွေအကြောင်း AI အဖွဲ့ရဲ့အစီရင်ခံစာကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့ပုထုနေ့ညပိုင်းနောက်ဆုံးရထားတဲ့တဲ့တွင်ကိုကိုအောင်အောင်နဲ့ဒေါ်ခင်မျိုးသက်တို့ကပြောပြပေးကြပါအောင်ရှင
်အရှိအလေပိုင်းဒေသအခြေအနေနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့ပူရက်စီယူစီဂျုံများအဖွဲ့အကြီးကဲတို့ဒီကနေ့မှာလွှတ်တော်အမတ်တွေကိုရှင်းလင်းပြောဆိုဖို့ရှိနေပါတယ်အဲဒီမှာအစ္စလာမ်စစ်သည်ကြား IS အဖွဲ့ကိုတိုက်ခိုက်နေတဲ့သမရဘရိတ်ဥပမာရဲ့မဟာဗျူဟာအပေါ်အဓိကအာရုံစိုက်မေးမြန်းပြောဆိုကြပွဲရှိပါတယ်ကာကွယ်ရေးဝန်ကြီး Ash Carter နဲ့ပူရက်စီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Martin Dempsey တို့ဟာ American All Out လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီမှာရှင်းလင်းပြောဆိုကြမှာပါအီရတ်တပ်ဖွဲ့တွေကိုအကြံပေးဖို့နဲ့အထောက်အကူပြုဖို့နောက်ထပ် American တပ်ဖွဲ့တွေထပ်လွှတ်မယ်လို့ Mr. Obama ကကြေညာအပြီးသတင်းတစ်ပတ်အကြာမှာအခုလိုလွှတ်တော်ကြားနာပွဲကိုကျင်းပတာဖြစ်ပါတယ်အီရတ်နိုင်ငံ Anbar ဒေသ Ramadi မြို့တော်နဲ့တခြားဒေသတွေကို IS တွေလက်ထဲကပြန်ရဖို့တိုက်နေတဲ့အီရတ်တပ်ဖွဲ့တွေကိုကူညီထောက်ပံ့ရေးတစ်စိတ်တစ်ပိုင်းအနေနဲ့ American တပ်ဖွဲ့ဝင်450ဟာ Anbar ပြည်နယ်မှာအခြေစိုက်မှာပါမြေပြင်တိုက်ပွဲဝင်ဖို့အမေရိကန်တပ်ဖွဲ့တွေဆီလူရေးတောင်းဆိုတာတွေကိုသမ္မတဥပမာကအခုချိန်ထိတော့လက်မခံသေးပါဘူး။အဲဒီအစားအီရတ်နဲ့ဆီးရီးယားက IS အဖွဲ့ရဲ့ပြစ်မှတ်တွေကိုလွန်ခဲ့တဲ့10လအတွင်းလေကြောင်းတိုက်ခိုက်မှုပေါင်း 4,500 ကျော်လုပ်ထားပါဗျ
။ယီမန်နိုင်ငံတောင်ပိုင်းမှာဆော်ဒီအာရေဗျဦးဆောင်တဲ့တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကနေနိုင်ငံတွင်းတိုက်ပွဲရန်ကလွတ်ဖို့ထွက်ပြေးလာကြတဲ့အရဲသားတွေရဲ့ကားရန်ကိုထိမှန်ခဲ့တာမို့တင်းဆောင်ရသူအရေးအတွက်ဟာ32ဦးရှိသွားပြီလို့ဆေးတာဝန်ခံတွေကပြောပါတယ်။ဒါဟာ3လနီးပါးကြာမြင့်နေပြီဖြစ်တဲ့ sorry ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုစတင်ခဲ့ခြင်းကစပြီးတကြိမ်တည်းနဲ့အများဆုံးတေဆုံးခဲ့ရတာဖြစ်ပါ။ရှီယာဟူသီတပုံတွင်နဲ့သူတို့ကိုမလိုလားသူတွေကြားပြင်းထန်တဲ့တိုက်ပွဲတွေလအတော်ကြာဖြစ်ပွားနေတဲ့ယီမန်တောင်ပိုင်းကအေဒန်စိတ်ကမ်းမြို့မြောက်ဘက်မှာဗိုလ်တပုနဲ့အစောပိုင်းကဒီဖြစ်ဖြစ်ပွားခဲ့တာပါ။တေဆုံးသွားသူမိသားစုတွေဟာစားစရာတွေနဲ့အတူသူတို့ပိုင်းပစ္စည်းကလေးတွေကိုတဲပြီးမော်တော်ယာဉ်တွေနဲ့ဘေးလွရာမြောက်ပိုင်းကိုထွက်ပြေးလာကြတာဖြစ်ပြီးဒီထက်မှဘတ်ကားတစ်စီးကတော့လူ16ယောက်လိုက်ပါလာတာလို့တာဝန်ခံအရာရှိတွေကပြောပါတယ်။ Sorry ဥဆောင်တဲ့မဟာမိတ်အဖွဲ့တွေဟာအီရန်ဘက်ကထောက်ခံပံ့ပိုးပေးနေတဲ့ဟူဒီတပုံတွေကိုမတ်လကုန်လောက်ကစပြီးလေကြောင်းထိုးစစ်တွေဆင်ခဲ့တာဖြစ်ပါတယ်။
နိုင်ငံတကာအသိမှတ်ပြုမှုရထားတဲ့လေပြားအစိုးရဟာအတင်းအဓမ္မဝန်ခံခိုင်းစေတာ၊ကျန်းမာရေးစောင့်ရှောက်မှုပေးဖို့ပြက်ကွက်တာနဲ့ထိမ့်သိမ့်ခံနေရသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်တာတွေအတွက်တာဝန်ရှိတယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးကဒီကနေ့ပုံတူနေ့မှာပြောဆိုလိုက်ပါတယ်။လေပြားနိုင်ငံအရှေ့ပိုင်းမှာရှိတဲ့စစ်တပ်နဲ့ပြည်ထောင်စုဝန်ကြီးဌာနကချုပ်ကန့်ထားတဲ့ထိမ့်သိမ့်ရေးစခန်း3ခုကိုလွန်ခဲ့တဲ့ဇန်နဝါရီနဲ့ဧပြီလအတွင်းတွားရောက်ကြည့်ရှုခဲ့ပြီးတဲ့နောက်ရရှိလာတဲ့အချက်တွေကိုအခြေခံပြီး HRW ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဘန်ဂါဇီနဲ့အယ်ပီဒါကစခန်းတွေမှာလူပေါင်း450လောက်ကိုထိန်းသိမ်းထားပြီးအဲ့ဒီထဲကတဝက်လောက်ဟာထိန်းသိမ်းခံရခြင်းအတွင်းညှဉ်းပန်းနှိပ်စက်ခံရတယ်လို့ HRW ကဆိုရတယ်။အများစုကတော့တရားစွဲဆိုမခံခင်ဒါမှမဟုတ်တရားရုံးကိုမရောက်ခင်မှာသူတို့ရှေ့နေနေတဲ့တွေ့ခွင့်မရပါဘူး။လေပြားအနာပိုင်းနေရာဥပဒေကိုအကြီးအကျယ်ချိုးဖောက်နေပြီးတရားစီရင်ရေးစနစ်ဟာလည်းယိုယင်းပျက်စီးနေတာကြောင့်ထိန်းသိမ်းရန်တွေအနေနဲ့အခုလိုမျိုးအခြေအနေတွေကိုကြုံတွေ့နေရတာဖြစ်တယ်လို့ HRW ကဆိုရတယ်။လေပြားနိုင်ငံမှာ Tobruk အခြေစိုက်နိုင်ငံတကာအသိမှတ်ပြုအစိုးရနဲ့ Tripoli အခြေစိုက်ကိုအစိုးရတရက်အဖြစ်ကြေညာထားတဲ့တပုံတွေဥဆောင်တဲ့အစိုးရကြားအာဏာလွန်ဆွဲမှုတွေရှိနေတာပါ Tobruk အစိုးရအနေနဲ့ဖမ်းဆီးထားသူတွေကအပြစ်ရှိသူတွေကို တရားဥပဒေတိုင်ဆက်လက်ရေးယူဆောင်ရွက်စီလုပ်ပြီးအပြစ်ရှိကြောင်းတသက်ထောက်ထားခံရမှာမရှိသူတွေပြန်လွှတ်ပေးဖို့ကိုလည်း HRW ကတောင်းဆိုလိုက်ပါတယ်ဒါဘရုခ်အစိုးရကိုစန့်ကျင်တဲ့အစိုးရအဖွဲ့အနေနဲ့လည်းဘန်ဂါဇီမှာထိန်းသိမ်းရေးစခန်းတစ်ခုထားရှိတယ်ဆိုတဲ့အချက်ကို HRW အနေနဲ့သိရှိထားပေမဲ့အဲ့ဒီနေရာတွေကိုတွားရောက်ခွင့်မရကြောင်းပြောဆိုထားပါတယ်ခင်ဗျာ
2018ခုနှစ်နဲ့2022ကမ္ဘာဖလားဘောလုံးပြိုင်ပွဲအင်းရှင်ဖြစ်တဲ့လက်ခံကျင်းပဖို့ရွေးချယ်ရမှာမမမကန်ဆောင်ရွက်ခဲ့မှုအပါအဝင်တခြားငွေမဲခဝါချမှုပေါင်း53ခုနဲ့ပတ်သက်ပြီးဆွစ်ဇာလန်အစိုးရရှေ့နေတွေကစုံစမ်းစစ်ဆေးနေပါတယ်ငွေကြေးအလွှဲပြောင်းစည်းရင်းစရာတွေကိုဘဏ်တွေကနေဆွစ်ဇာလန်ငွေမဲခဝါချမှုတိုက်ဖျက်ရေးဌာနကိုအသိပေးအကြောင်းကြားခဲ့တယ်လို့ဆွစ်ဇာလန်ရှေ့နေချုပ်မီခေးလော်ဘာကဒီကနေ့ဗိုလ်တော်ဖူးနေမှာပြောဆိုလိုက်တာပါဒီဘဏ်တွေအနေနဲ့ငွေကြေးအလွှဲပြောင်းကိစ္စရပ်တွေနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုတဲ့အတွက်တာဝန်ကြီးခဲ့ပြီးဒီကိစ္စရဟာကြေပြန့်ပြီးရှုပ်ထွေးပါတယ်လို့မစ္စတာလော်ဘာကသတိပေးပြောဆိုခဲ့တာပါငွေကြေးအရှုပ်တော်ပုံသတင်းတွေထွက်ပေါ်ပြီးယာရုကနေနှုတ်ထွက်သွားခဲ့တဲ့ FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဆက်ဘလက်တာကိုအင်တာဗျူးမလုပ်ဖို့အတွက်သူ့အနေနဲ့တားဆီးခဲ့တာမျိုးမရှိကြောင်းလဲမစ္စတာလော်ဘာကပြောပါတယ်2018ခုနှစ်နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေအတွက်အင်ရှင်ဖြစ်တဲ့လက်ခံကျင်းပဖို့ရုရှားနဲ့ကာတာကိုရွေးချယ်ခဲ့မှုနဲ့ပတ်သက်ပြီးဆက်ဆက်နေတဲ့လက်စားမှုငွေကြေးအရှုပ်တော်ပုံနဲ့စီမံခန့်ခွဲမှုညံဖြစ်တဲ့ပုံမှာဆက်ဆွဲချက်တွေကိုဆွစ်ဇာလန်အာဏာပိုင်တွေကစုံစမ်းဆစ်ဆေးသွားမှာဖြစ်ပါတယ်အဖွဲ့အစည်းပေါ်မှာအလွဲသုံးစားပြုမှုတရားဝင်ငွေလွှဲပြောင်းမှုနဲ့ငွေမဲခွာချမှုနဲ့ပတ်သက်ပြီး FIFA အရာရှိ၉ဦးနဲ့လုပ်ငန်းရှင်ကြီး၅ဦးတို့ပေါ်မှာအမေရိကန်အစိုးရကလည်းတီးခြားဆွဲချက်တင်ထားပါတယ်အခုလိုအရှုပ်ထွေးတွေကြောင့်2026ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအင်ရှင်ဖြစ်တဲ့လက်ခံကျင်းပဖို့နိုင်ငံရွေးချယ်မှုကိုတော့ FIFA ကဆိုင်းငံ့ထားပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဟိုတုန်းကညဘက်သတင်းများကို VOE ကနေဆက်လက်ကြီးညာနေပါတယ်။10နှစ်လောက်ညှိနှိုင်းဆွေးနွေးခဲ့ရတဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်ကိုတရုတ်နဲ့ဩစတြေးလျနိုင်ငံတို့လက်မှတ်ရေးထိုးလိုက်နိုင်ပြီဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကင်ဘာရာမှာပြုလုပ်တဲ့လက်မှတ်ရေးထိုးပွဲအခမ်းအနားကိုဩစတြေးလျဝန်ကြီးချုပ်ထိုနီအက်ဘော့တရုတ်ကုန်သွယ်ရေးဝန်ကြီးဂေါဟူချန်းတို့တက်ရောက်ခဲ့ကြပါတယ်။ဒီသဘောတူညီမှုကနေနှစ်နိုင်ငံအတွက်သာမကဒေတာရင်းအတွက်ရောကမ္ဘာကြီးအတွက်ပါပိုကောင်းမဲ့အပြောင်းအလဲတွေဖြစ်လာမယ်လို့ဝန်ကြီးချုပ်အက်ဘော့ကပြောပါတယ်။တရုတ်ကုန်သွယ်ရေးဝန်ကြီးဂေါဟူကလည်းဒါဟာအရေးအသွေးမြင်မှပြီးညီမျှမှုရှိတဲ့ပြည့်ပြည့်စုံတဲ့သဘောတူညီချက်လို့ပြောပါရယ်ဒီသဘောတူညီချက်အရဩစတြေးလျကပုဂံ95ရာခိုင်နှုန်းလောက်ကိုအခွန်မဲ့တင်သွင်းခွင့်ပြုမှာဖြစ်ကြောင်းတရုတ်ဆိုရဆင်ဝါသတင်းမှာဖော်ပြထားပါရယ်ဒါအပြင်ဒီသဘောတူညီချက်အရဩစတြေးလျနိုင်ငံမှာတရုတ်ရဲ့ယင်းနှိမ့်နှံမှုတွေအတွက်ကန့်သတ်မှုတွေကိုလျှော့ချပေးမှာဖြစ်ပြီးတရုတ်နိုင်ငံမှာစီးပွားရေးလုပ်ကိုင်မဲ့ဩစတြေးလျဘန်တွေအာမခံကုမ္ပဏီတွေနဲ့တက်ကတိုတွေအတွက်လည်းလောက်ရကန်ရလွယ်ကူစေမှာဖြစ်ပါရယ်တရုတ်နိုင်ငံဟာဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပါရယ်နှစ်နိုင်ငံကုန်သွယ်မှုဟာနှစ်စဉ်ဒေါ်လာဘီလီယံပေါင်း120အထက်မှာရှိနေပါရယ
်တရုတ်အစိုးရကလိုလားပေမဲ့ဟောင်ကောင်ကဒေသခံဒီမိုကရေစီလိုလားတဲ့အဖွဲ့တွေကလက်မခံတဲ့ရွေးကောက်ပွဲဆိုင်ရာအငြင်းပွားပွဲပြုပြင်ပြောင်းလဲဥပဒေကိုဟောင်ကောင်လွှတ်တော်အမတ်တွေစပြီးအခြေတင်ဆွေးနွေးဖို့အတွက်လုပ်နေပါပြီ။ဟောင်ကောင်လွှတ်တော်ပြင်ပမှာတော့ဒီကနေ့ဗုဒ္ဓဖူးနေမှာဆန္ဒပြသူရာပေါင်းများစွာလာရောက်စုဝေးခဲ့ကြပါတယ်။အစိုးရထောက်ခံသူတွေကတရုတ်လမ်းတွေဝှေ့ယမ်းထောက်ခံကြတယ်လို့အတိုက်ခံလှုပ်ရှားသူတွေကလည်းဒီအစီအစဉ်ဟာဒီမိုကရေစီတူယောင်လမ်းကြောင်းစီကိုဥတည်နေပြီးဟောင်ကောင်ဒေသခံတွေတကယ်လိုလားတဲ့အုပ်ချုပ်ရေးမှုရဖို့အတွက်မဲပေးနိုင်တဲ့ခွင့်လမ်းမရှိဘူးလို့ပြောနေကြတာပါ။ဟောင်ကောင်မှာဒီသတင်းပတ်ထဲပဲမှာပဲဖောက်ခွဲပစ္စည်းတွေလုပ်နိုင်တဲ့ဓာတ်ပစ္စည်းတွေနဲ့လူ၁၀ဦးကိုဖမ်းမိခဲ့ပြီးအဲ့ဒီထက်က၆ယောက်ကိုဖောက်ခွဲလုပ်ဖို့အတွက်ကြံစည်မှုနဲ့တရားဆွဆူခဲ့တဲ့နောက်ပိုင်းဟောင်ကောင်မှာလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတာဖြစ်ပါတယ်။အာဏာပိုင်တွေဘက်ကထုတ်ဖော်ပြောဆိုတာတိတ်မရှိတဲ့ဒီဘုံဖောက်ခွဲမှုကြံစည်ရဲဆိုတဲ့ဆွဆွဲချက်ဟာဟောင်ကောင်ကငင်းငင်းချမ်းချမ်းဆန္ဒပြမှုတွေရော့ပေါင်းအောင်ကြိုးစားတာတမျိုးလို့အတိုက်ခံတက်ကြွလှုပ်ရှားသူတို့ကတန်တဲ့ရဝင်နေကြတာပါ။အခုလိုဖန်ဆင်းမှုတွေမရှိသေးခင်ဒီပြုပင်ပြောင်းလဲမဲ့အစီအစဉ်ကိုကန့်ကွက်တဲ့ထောင်တောင်းချီတဲ့ဆန္ဒပြသူတွေလမ်းမပေါ်ထွက်လာခဲ့တဲ့မနစ်ကလေးကနိုင်ငံရေးမတည်ငြိမ်မှုတွေကနေဟောင်ကောင်ရဲ့တချို့နေရာတွေမှာစီးပွားရေးလုပ်ငန်းတွေရပ်ဆိုင်နေကြတာဖြစ်ပါတယ်ပြုပင်ပြောင်းလဲမဲ့အစီအစဉ်အတွက် လဟောင်းကောင်လှတ်တော်အမတ်တွေဒီသတင်းပတ်ကုန်လောက်မှာပဲမဲပေးဆုံးဖြတ်မယ်လို့မျှော်လင့်ရပေမဲ့ဆက်လုပ်ဖို့အတွက်လိုအပ်တဲ့မဲ၃ပုံ၂ပုံရမှခွင့်ပြုဖို့ကိစ္စကိုတော့ထောက်ခံမှုကောင်းကောင်းရမရရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီဥပဒေကနေဟောင်းကောင်တဲ့အုပ်ချုပ်ရေးမှုကိုဟောင်းကောင်သားတွေကိုယ်တိုင်မဲပေးဖို့အတွက်ပထမဆုံးခွင့်ပြုမှာဖြစ်ပါတယ်ဒါပေမဲ့ဝင်ရောက်အရွေးခံရမယ့်သူတွေကတော့တရားစိုးရကိုထောက်ခံသူတွေကြီးဆိုတဲ့ကော်မတီရဲ့ခွင့်ပြုမှုကိုတော့ရယူဖို့လိုပါတယ်တကယ်လို့ဒီဥပဒေကိုအတိမပြုတ်နိုင်ခဲ့ဘူးဆိုရင်တော့ဟောင်းကောင်အုပ်ချုပ်ရေးမှုအတွက်အခုလက်ရှိလှုပ်ဆောင်နေတဲ့အတိုင်းရွေးကောက်ပွဲကော်မတီအပွင့်အဖွဲ့ဝင်1200ကရွေးချယ်ရမှာဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံမှာဒီရာစုနှစ်အတွင်းအဆိုအဆုံမိုးကောင်ရေရှားတန်ခံနေရတယ်လို့အစိုးရသတင်းတွေမှာဖော်ပြနေတာမို့စားနပ်ရိက္ခာငွေကလေးကလုံလောက်မှုမရှိတဲ့ဆင်းရဲတဲ့မြောက်ကိုရီးယားနိုင်ငံရဲ့အခြေအနေကပိုဆိုးလာနေပါတယ်။မြောက်ကိုရီးယားနိုင်ငံမှာအဆိုအဆုံမိုးကောင်ရေရှားမှုတန်ကိုနှစ်တရာလောက်ဆက်ပြီးခံနေရတယ်လို့နာမည်အပြည့်အစုံဖော်ပြမှထားတဲ့အစိုးရရာရှိတူရဲ့ပြောကြားချက်ကိုကူကားပြီး KCNA ကိုရီးယားသတင်းဌာနကအင်္ဂါနေ့မှာဖော်ပြထားတာပါ။မိုးကောင်ကောင်မရတဲ့အတွက်ဟွာငဟဲနဲ့ပြောင်းကန်ခရိုင်တွေအပါဝင်စန်တီကစိုက်ပျိုးတဲ့နေရာအများပြားမှာစပားကင်းတွေ6ခုနဲ့လို့ KCNA အစိုးရသတင်းမှာဖော်ပြပါရယ်မြောက်ကိုရီးယားနိုင်ငံမှာ1990အစောပိုင်းနှစ်တွေတုန်းကစိုးရွားတဲ့ငှက်မှုခေါင်းပေါင်းမှုတန်ခံရပြီးလူပေါင်းသိန်းသန်းချီတည်ဆုံးခဲ့ပါရယ်အဲ့ဒီချိန်ကစပြီးအခုထိမိုးခေါင်နာရေရှမ်းနာလို့သဘာဝဘေးဒဏ်တွေနဲ့ညံဖြင်းတဲ့စီမံခန့်ခွဲမှုကြောင့်နိုင်ငံတွင်းစားနပ်ရိက္ခာရှားပါးမှုကိုအမြဲတစေခံစားနေရတာဖြစ်ပါရယ်မြောက်ကိုရီးယားနိုင်ငံမှာလူဦးရေအလုံးရဲ့80ရာခိုင်နှုန်းဖြစ်တဲ့လူပေါင်း18တန်းလောက်ဟာစားနဲ့ရိတ်ခါမလုံလောက်မှုတွေအာဟာရချို့တဲ့မှုတွေခံစားနေရတယ်လို့ကုလသမဂ္ဂကပြောပါရယ်အာဟာရချို့တဲ့မှုနှုန်းကလည်းမြင့်မားနေတာဖြစ်ပြီးအသက်9နှစ်အောက်ကလေးငယ်အလုံးရဲ့28ရာခိုင်နှုန်းလောက်ဟာအာဟာရချို့တဲ့မှုတန်ကိုတာရှည်ခံစားနေရတယ်လို့ဆိုပါရယ်မြောက်ကိုရီးယားမှာစားနဲ့ရိတ်ခါတောက်ရည်တန်းနဲ့တခြားအခြေခံလိုအပ်ချက်တွေဖြည့်တင်းပေးနိုင်ဖို့ဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂကဲဇေကူညီအဖွဲ့၅ဘွဲ့ဒီ2015ခုနှစ်ထဲဆက်လက်လှူရှာနေအောင်ရန်ပုံငွေဒေါ်လာ117တန်းချပေးထားဖို့ကုလသမဂ္ဂကဧပြီလထဲမှာပန်ကြားခဲ့တာပါကိုရိုင်းမိုးခေါင်မှုတန်ခံနေရတဲ့တောင်ကိုရီးယားကတော့ KCNA သတင်းတွေမှတ်ချက်တစ်စုံတည်းရမပေးပေမဲ့တကယ်လို့မြောက်ကိုရီးယားဟာအခုလိုမိုးခေါင်ရေရှားတန်ကိုဆက်ပြီးခံနေရမယ်ဆိုရင်ကောက်ပဲသီးနှံထုတ်လုပ်မှုကမနစ်ကထက်20ရာခိုင်နှုန်းလောက်ကျဆင်းသွားနိုင်တယ်လို့မကြသေးခင်ကပဲသတိပေးထားပါရခင်ဗျာ
ပုထုနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့သတင်းဆောင်မတွေကိုဆက်လိုက်ထုတ်လွှင့်ပေးသွားပါမယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးအဂျစ်ကူမာဒိုဗယ်ခာသမ္မတဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ရေးရာလုံခြုံရေးနဲ့တည်ရင်အချက်အလက်ဖလှယ်ရေးတို့ကိုအထူးကဆွေးနွေးခဲ့ကြပါရယ်အိန္ဒိယဘက်ကမြန်မာနယ်စပ်ကိုကြောပြီးနာဂသဘုံတွေကိုစစ်ဆင်ရေးလုပ်ခဲ့တဲ့ဆိုတဲ့တည်ရင်တွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးနောက်ပိုင်းအိန္ဒိယအစိုးရတွင်အရေးပါတဲ့ပုံကိုယ်တူရဲ့ခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါရယ်အပြည့်စုံကတော့မတင်ကြီးထိုက်ကစူးစီးတင်ပြချပါရယ်ရှင
်ဟုတ်ကဲ့ပါရှင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးအေဂျစ်ကူမာဒိုဘယ်နဲ့သမ္မတဦးသိန်းစိန်တို့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ပြည်ထောင်စုပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါတယ်
။အော်မို့ကျွန်တော်တို့နေ့လယ်17နာရီလောက်ကတွေ့ပါတယ်ခင်ဗျာ။တွေ့ပြီးတော့မှဆွေးနွေးတဲ့အကြောင်းအရာကတော့သမ္မတချက်ကနိုင်ငံနှစ်နိုင်ငံကြားဒီဆက်ဆံရေးချစ်ချင်းနေမှုကိုမြင့်တင်ဖို့ဒီကတော့တန်ခိုင်ငံသားမှာနေဆက်ဒေသလုံခြုံရေးချင်းအဲလုံခြုံရေးကာကွယ်ရေးသတင်းချက်လက်ပလဲရေးဆိုရယ်ကဏ္ဍအဝအဝမှာပူးပေါင်းဆောင်ရွက်ရေးဒါကိုပဲသုံးနေပါတယ
်ဒီလပထမပတ်အတွင်းမှာပဲအိန္ဒိယစစ်တပ်နဲ့နာဂသဘုံအဖွဲ့ National Socialist Council of Nagaland ရဲ့ကပ်လန်အဖွဲ့ကွဲ NSCN ကပ်လန်တို့နှစ်ဖက်တိုက်ပွဲတွေဖြစ်နှစ်ဖက်အကြမ်းရှုံးရှိခဲ့ပြီးအိန္ဒိယစစ်တပ်ကမြန်မာနိုင်ငံဘက်အထိဝင်ရောက်ပြီးသဘုံတို့ကိုချေမှုန်းခဲ့တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာဘက်ကတော့အိန္ဒိယတို့နေဆက်ဖြတ်ကျော်တိုက်ခိုက်ခဲ့တာမရှိဘူးလို့တုံ့ပြန်ပါတယ်။နာဂသဘုံတို့ဟာမြန်မာဘက်ကိုအခြေစိုက်ပြီးအိန္ဒိယအစိုးရကိုတော်လှန်တယ်လို့အိန္ဒိယဘက်ကပြောဆိုနေပေမဲ့မြန်မာဘက်ကတော့နှစ်နိုင်ငံတို့ဘက်မှနာဂတိုင်းရင်းသားတွေနေထိုင်နေကြတာမို့နှစ်ဖက်တို့ရောထွေးပြီးထင်အောင်ထင်မှားဖြစ်နိုင်တယ်လို့သမရယုံရဲ့ညွှန်ကြားရေးမှူးကပြောခဲ့ပါတယ်။အိန္ဒိယသတင်းတွေမှာတော့ဒီလအစောပိုင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးအိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမျိုးသားလုံခြုံရေးအကြံပေးမြန်မာအစိုးရနဲ့အခြေအလဲဆွေးနွေးဖို့ရှိတယ်လို့ခန့်မှန်းရေးသားနေကြပေမဲ့ဗုဒ္ဓဟူးနေ့သမရဦးသိန်းစိန်နဲ့ဆွေးနွေးတာမှာတော့တိုက်ပွဲတွေကိစ္စမပါခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါရယ်
မရှိပါဘူးခင်ဗျအဲဒီကိစ္စတော့ကျွန်တော်တို့ဒီကြားအနေနဲ့ဆွံ့လို့တာမရှိပါဘူးကျွန်တော်တို့ကနိုင်ငံတစ်ခုနိုင်ငံဆက်ဆံရေးနဲ့ခြုံငုံတဲ့အချက်တွေကိုဆွံ့လို့တာပါကျန်တော့ဒီကိစ္စကိုဒီကဆွံ့လို့ရမှာရှိတော့သမရာကြီးနဲ့တွေ့တော့ကျွန်တော်လည်းသိရပါတယ်နေသဒေတာဒီငင်းအေဂျင့်မှုကိစ္စနေသဒေတာလုံခြုံရေးကျင်လုံခြုံရေးကာကွယ်ရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့ကိစ္စအဲဒါကသတင်းချက်လက်ပလဲဖို့ကိစ္စဒါတွေပဲကျွန်တော်ပြောတာကျွန်တော်ကတော့သမရာကြီးနဲ့ဆွံ့လို့တာတခုပဲကျွန်တော်သိတော့ကျွန်တော်တော့မသိဘူးလေဟိုကမှတော့ဝန်ကြီးဦးအောင်မင်းတို့ဝန်ကြီးဦးကနာမောင်မင်းတို့နဲ့ဒီချက်တွေ့မှကျင်ကျွန်တော်လည်းအဲ့ဒီအစီအစဉ်သေးသေးတော့ကျွန်တော်မသိဘူးက
သမရာဦးသိန်းစိန်နဲ့ဆွေးနွေးပြီးနောက်မှာတော့အိန္ဒိယအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးမစ္စတာဒူဗဲလ်ဟာမကြာခင်ကမှပါကစ္စတန်နိုင်ငံကိုသွားရောက်ခဲ့တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံစစ်တပ်အချင်းချင်းဆက်ဆံရေးနေဆက်ဒေသလုံခြုံရေးတို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။အိန္ဒိယဘက်ကတော့မြန်မာအစိုးရဟာနေဆက်ဒေသမြန်မာဘက်ခြံကိုခြေကုပ်ပြီးအိန္ဒိယအစိုးရကိုတိုက်ခိုက်နေတဲ့နာဂသဘုံတွေကိုပူးပေါင်းတွန်းလှန်ဖို့အစဉ်တစိုက်တောင်းဆိုနေသလိုမြန်မာဘက်ကလည်းမြန်မာနယ်နိမိတ်အတွင်းမှာနေပြီးနိုင်ငံခြားတိုင်းပြည်တွေကိုတိုက်ခိုက်နေတာတွေလုံးဝခွင့်ပြုမှာမဟုတ်ဘူးလို့တစိုက်မှတ်မှပြောဆိုနေတာပါ။ဒါပေမဲ့လည်းနှစ်နိုင်ငံကြားနာဂသဘုံအရေးအခုချိန်ထိတော့အဖြေမရနိုင်ကြသေးပါဘူးရှင
်။မတင်ကြီးထိုက်ပါရှင်။ VOA ကနေပို့ထုံးနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုဆက်လက်ပြီးဘင်္ဂလားနယ်စပ်ကပြစ်ခတ်မှုဖြစ်တဲ့သတင်းတစ်ပုဒ်တစ်ဆက်ထည့်တင်ပြပါမယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့ချားဒေသမှာနှစ်နိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်တွေကြားဒီကနေ့အစောပိုင်းကပြစ်ခတ်မှုဖြစ်ပွားခဲ့ရမှာဘင်္ဂလားဒေ့ရှ်နဲ့ချားဆောင်တပ်ဖွဲ့ဝင်တဦးဒဏ်ရာရပြီးနောက်တဦးကိုတော့မြန်မာအာဏာပိုင်တွေကဖမ်းဆီးထားပါရယ်။မူရစ်ဆေးဝါးနဲ့လူမောင်ခိုးမှုလို့ရာဇဝတ်မှုမကင်းတဲ့လုပ်ရက်တွေရှိနေတဲ့အတွက်မကြသေးခင်ကဆက်လို့လုံခြုံရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြပ်နေတဲ့အချိန်မှာပဲအခုလိုပြစ်ခတ်မှုဖြစ်ခဲ့တာပါ။အဖြစ်အဆိုကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရယ်ရှင်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်ရေရင်းကျွန်းချောင်းဝကင်းစကန်ကိုတာဝန်ယူနေတဲ့မြန်မာနယ်ခြားဆောင်တပ်တွေနဲ့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်တွေကြားနှစ်ဖက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါမြန်မာရေပိုင်နဲ့အတွင်းဝင်ရောက်လာတဲ့အတွက်မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့ပစ်ခတ်မှုတွေဖြစ်ခဲ့တာလို့လည်းရခိုင်ပြည်နယ်မောင်တော်မြို့မှာရှိတဲ့မြန်မာနိုင်ငံနယ်ခြားဆောင်တပ်ဖွဲ့ကဒုတိယရဲဘူးကြီးမျိုးစွေကပြောပါတယ
်မနေ့ကကျွန်တော်တို့ဟိုခြံစိုးပြီးမှလက်ရင်းလက်တဲ့ခါမှာအဲကျွန်တော်တို့ကကန်တာမှာကလေးကြီးလာပြီးတော့ရက်တဲ့အတန်းကြားလို့ဆင်းပြီးတော့ကြီးတဲ့အခါမှာအဲဒီဆက်ပြီးဟောနေပြီးတော့စပြီးတော့ပြစ်ပါတယ်ဒီဒီမညာဟုတ်တကူပြစ်နေရဲ့အချိန်မှာဒီဘက်ကနေစမ်းတဲ့စပြစ်တာဖြစ်တယ်အဲကျွန်တော်တို့ကလည်းပြန်ပြစ်တဲ့အခါမှာဒီကိစ္စကသူ့ဘက်နိုင်ငံလည်းဟိုဘက်ကသူ့ဘက်ကခုံချသွားတာပေါ့ခုံချသွားတယ်တယောက်ကတော့ကျွန်တော်တို့ရှေ့ကမေးပြီးလိုက်တာပေါ့စမ်းတဲ့ဆိုင်နဲ့ပြီးလိုက်ပါတယ်ဟုတ်ကဲ့ဒီရင်းစောင်းကပြေစကားကနေပြီးတော့စံစည်းတွေကိုလက်ရဲလက်ရဲပေါ်နေတွေ့တာဖြစ်ပါတယ်နာမည်နဲ့ကျွန်တော်တို့ကမှာပါအဲဘယ်အရင်းနဲ့ကျွန်တော်တက်တဲ့တရားနဲ့စကားနဲ့ရောက်လို့ပြရပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာတော့ဆက်လေတစ်စင်းနဲ့စိတ်ကြွစည်းတွေမှောင်ခိုတည်လာတယ်ဆိုတဲ့သတင်းအရလုံခြုံရေးတပ်ဖွဲ့တွေကနှစ်နိုင်ငံနေကြားဒေသမှာကင်းလက်ရှာဖွေရင်းနဲ့မြန်မာတပ်ဖွဲ့တွေရဲ့ပြစ်ခတ်တာခံခဲ့ရတယ်လို့ဖော်ပြကြပါတယ်မတင်ငါတဲ့ဆက်လေကိုရက်တန့်စစ်ဆေးနေစဉ်ပြစ်ခတ်ခံရတာလို့လဲဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ရင်း40နှစ်တပ်ရင်းမှုဒူပိုမူကြီးအဘူဇာအယ်ဇာဟစ်ကိုကိုးကားပြီးဖော်ပြခဲ့ကြတာပါမြန်မာဘက်ကဖမ်းဆီးထားတဲ့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖွဲ့ဝင်ကိုလည်းပြန်လည်လွှဲပြောင်းပေးဖို့အတွက်ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုခဲ့ကြပါတယ်ပြီးခဲ့တဲ့နှစ်တုန်းကလည်းအခုလိုမျိုးပြစ်ခတ်မှုတွေရှိခဲ့ပေမဲ့ဒီနှစ်ထဲမှာတော့အခုဖြစ်ရဟာပထမဦးဆုံးအကြိမ်ဖြစ်ကြောင်းဒူရဲမူကြီးမျိုးစွေကပြောပါတယ
်အော်ဒါတော့ကျွန်တော်တို့ပထမဆုံးအကြိမ်ဖြစ်ပါတယ်ဟိုဒီနေ့ကတော့ကုန်းနေပိုင်းမှာတကယ်ကြီးကျွန်တော်တို့ဖြစ်တာရှိပါတယ်ကုန်းနေပိုင်းခြံရီးပြီးမှဒီလိုမျိုးပဲကျွန်တော်တို့ပြစ်ခတ်တာကျွန်တော်တကယ်ဖြစ်ဥပါတယ်ဟုတ်ကဲ့ဒါကတော့နတ်မြစ်တွေဖြစ်တာပါဟိုကတော့ကုန်းတော်မှာဖြစ်တာ
အခုပြစ်ခတ်မှုနဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရချင်းကြားမှာကနေကြားဆောင်တက်ဖွဲ့တွေအချင်းချင်းကြားမှာပါဆွေးနွေးမှုတွေလုပ်သွားမယ်လို့လည်းပြောပါတယ်အခုနောက်ဆုံးပြစ်ခတ်မှုတွေဖြစ်ပွားခဲ့ရတဲ့နေကြားဒေသဟာမကြသေးခင်လတွေကစလို့အရှိတောင်အာရှဒေသရင်းနိုင်ငံတွေကိုနှိစီးထွက်ပြေးလာသူတွေအထက်ကထွက်ခွာလာရဒေသတစ်ခုအဖြစ်နဲ့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကပြောဆိုထားကြတာပါမြန်မာအာဏာပိုင်တွေကတော့လူမောင်ခိုမှုတွေ၊ဝူရီစေဝါမောင်ခိုမှုတွေလို့ရာဇဝတ်မှုတွေပေါ်ပေါက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ဒေသမှာလုံခြုံရေးအတွက်မကြသေးခင်ကစလို့ပုံမတင်းတင်းကြပ်ကြပ်ဆောင်ရွက်လာနေပြီးမြန်မာနယ်ကြားဆောင်တပ်ဖွဲ့ကိုလည်းပြန်လည်ဖွဲ့စည်းထားတာဖြစ်ပါတယ်ရှင်
။မအေးအေးမမေးမြန်းတင်ပြသွားတာပါရှင်။တောတာရှင်တွေနားဆင်နေရတာကတော့ VOA American Anthem ဖြစ်ပါတယ်။ခုတော့ကချင်ပြည်နယ်ဖက်ကတိုက်ပွဲသတင်းဖက်ဆက်ရအောင်ပါ။က ကချင်ပြည်နယ်မိုးကောင်းတဲ့ဖက်ကန်အကြားမှာဒီကနေ့တိုက်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီးအခုဆိုရင်လုံခင်အနီးကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်ရင်6ဒေသဖက်မှာတိုက်ပွဲဖြစ်ပွားနေတာ၃ရက်လောက်ရှိနေပါပြီ။ဒီလိုမိုးကောင်းဖက်ကန်ဒေသတိုက်ပွဲခက်စိတ်စိတ်ဖြစ်လာနေတာကြောင့်ခရီးသွားသူတွေတော့အခက်ခဲတွေရှိလာနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဖက်ကန်ဒေသမှာအေဘီလာအတွင်းကတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်အစိုးရနဲ့ KIA ပြည်ပခညှိနှိုင်းရေးအဖွဲ့တွေတွဲဆုံဆွေးနွေးပြီးတဲ့နောက်ငြိမ်သက်နေခဲ့ရာကဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာပါဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဖားကန်ဒေသခံတယောက်ကအခုလိုပြောပါတယ
်ဒီနေ့တိုက်ပွဲကကျွန်တော်တို့နန်ဟိုင်နားမှာဖြစ်တယ်အဲနောက်ပြီးတော့ကျတော့ကတ်မော်ဆိုနားမှာဖြစ်တယ်ပြီးတော့ဒီတာမိုင်းအဝင်မှာဆက်ဖြစ်တာပေါ့နော်ကားတွေအကုန်လုံးတားထားတယ်ကျွန်တော်ကမှပြန်ပြီးတော့ကားတွေကိုလွှတ်လိုက်ကြတာပေါ့နော်ကြီးတဲ့ကားတွေပေါ့အတက်စက်ကားတွေကိုအချိန်ရတော့ကျွန်တော်တို့အစ်ကမတည်ဘူးကြမတည်ဘူးကဒီလိုလေဒီနေရာမှာကအခုကျွန်တော်တို့ဥမာကို10နာရီလောက်ပါပေါ့ကြာဘယ်လိုတိုက်ပွဲဖြစ်နေလို့တနက်တန်လေးကြာလို့မသွားလို့တားရမယ်အဲ့ဒီနေရာ10နာရီလောက်ဖြစ်တယ်ဆိုတော့ဘုဖက်ဖားဒီနားဟိုင်းဒီကတ်မိုဆိုတို့ကျွန်တော်10နာရီလောက်ဖြစ်တယ်ဆိုတာကျွန်တော်တို့ကသူပြင်းပြောရမတည်တော့မတည်တော့အဲ့ဒီနေရာတိုက်ပွဲဖြစ်တယ်လို့သိပြီးခွင့်ချလိုက်တယ်အဲ့ဒီနေရာကိုကျွန်တော်တို့ကဒီနေ့တော့မှကျွန်တော်တို့ကမရောက်ခဲ့ဘူးပေါ့ဒီအဲကြောင့်ခမန်းတော့နည်းနည်းခက်တယ်ဗျာသူက
ဒီတိုက်ပွဲတွေကြောင့်ခီးသွွားတွေအတွက်အခက်အခဲတွေရှိလာတယ်လို့လည်းသူကဆက်ပြောပါတယ
်ခုကတိုက်ပွဲတွေကဒီမိုးကောင်းကာမိုင်းဖားကန်ကြားပါကအဲလိုမျိုးကြီးဆက်စိတ်ဖြစ်လာပြီဆိုလို့ရှိရင်အဲခီးတဲ့အနေနဲ့ခီးတဲ့ကားတွေပေါ့နော်နည်းနည်းစိုးရိမ်နေဗျာစိုးရိမ်နေဆိုတာဘလို့ပုံစံမျိုးလို့ဆိုတော့အဲလိုဘိုင်းတွေပါတိုင်းအောင်မျိုးတို့ဘိုင်းတွေပါတဲ့နင်းမိပါမျိုးတို့ပေါ့နော်ဟိုတော့ဒီမိုးညနေတကောင်ဟိုဘိုးချုပ်နေတဲ့အချိန်မှာသူတို့ကထပြီးတိုက်ပွဲဖြစ်တာမျိုးတို့ပေါ့အဲ့ဒါမျိုးတွေဟိုစိုးရိမ်လာရတယ်ဟိုပြောမယ်ဆိုရင်လမ်းကြောင်းကမငိမ့်ချမ်းတော့ဘူးပေါ့ဗျာ
လုံခင်းမြို့ကန်တူကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းလုံခင်းအနီး KIA တိုင်ရင်6အခြေဆိုင်ရာနန်းချံရွာဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းပြောပါတယ
် KIA တိုင်ရင်6ရှိတဲ့အောင်ပါလီရနေလို့ကျွန်တော်လမ်းဆန်းဘက်မှာရှိတဲ့ကျွန်တော်တို့အောင်လင်းဆိုတဲ့နေရာဘက်ကိုပြောင်းရွှေ့ထားတဲ့ KIA တိုင်ရင်6ကိုတမလို့အင်အား300လောက်နဲ့တွားပြီးဝိုင်းပြီးတော့တိုက်ခိုက်တယ်လို့လည်းကျွန်တော်ကြားရပါတယ်အဲတိုက်တာလည်း300လောက်ရှိပြီလို့ကျွန်တော်သိရတယ်နှစ်ဖက်အထိခိုက်ကြဆုံးနေရှိတယ်လို့ကျွန်တော်ကြားသိရတယ်ခင်ဗျာ
တရင်6အခြေဆိုင်ရာဒေတာဘက်ဟာလူသူအဆက်တွေကင်းပြတ်တဲ့ဒေတာဖြစ်တာကြောင့်တရင်အချက်လက်တိကျရယူဖို့ခက်ခဲကြောင်းလည်းပြောပါတယ်ကချင်ငင်းချင်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကတော့တိုက်ပွဲဖြစ်ပွားတာတွေရှိခဲ့တဲ့အကြောင်းအခုလိုပြောပါတယ
်ဖြစ်နေတဲ့အချက်ကျွန်တော်လည်းမနေ့ကမှပြန်ပြန်ရောက်တယ်မနေ့ကတနေ့ကစပြီးတော့တရင်6နေရာမှာတိုက်ပွဲဖြစ်တယ်အဲ့ဖြစ်နေတော့ဒီနေ့ကျတော့အဲ့ဒီဟိုကာမိုင်ထက်ကန်လမ်းပေါ့လေအဲလမ်းကျော်မှာလည်းဖြစ်တယ်လို့ကြားတာဗျာဘယ်လိုဖြစ်လို့ဆိုတာအတိအကျတော့ဘာမှမသိရသေးကြတယ်လေ
လောလောဆယ်မှာတော့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့အနေနဲ့လက်ရှိတိုက်ပွဲတွေနဲ့ပတ်သက်ပြီးနှစ်ဖက်အကြားမှာညှိနှိုင်းဆောင်ရွက်တာတွေမရှိသေးဘူးလို့လည်းသူကပြောပါတယ်ပြီးခဲ့တဲ့ AP လအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာတော့ကောရာရွာကရွာသား100ကျော်လောက်ဟာတနိုင်းမျိုးဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်KIA နဲ့အစိုးရတပ်အကြားမှာမေလအတွင်းကလည်းမန်စီမြို့နယ်အတွင်းမှာနှစ်ပတ်ကျော်ကြာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးအစိုးရတပ်ဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ပွဲဖြစ်ပွားချိန်မှာနှစ်ဖက်ကိုယ်စားလှယ်တွေအကြအရေးပေါ်တွေ့ဆုံဆွေးနွေးတာတွေရှိပေမဲ့တိကျတဲ့သဘောတူညီချက်တော့မရခဲ့ကြပါဘူး KIA ပါဝင်ဖွဲ့စည်းထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ဟာအစိုးရရဲ့ငြိမ်းချမ်းရေးပေါ်ဆောင်ရေးအဖွဲ့နဲ့တပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုဖို့အတွက်နောက်ဆုံးမူကြမ်းကိုမလကုံပိုင်းကသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။လော်ခီလာတိုင်းရင်းသားထိပ်သီးညီလာခံကဒီမူကြမ်းကိုပြင်ဆင်ချက်အချို့ဖြစ်ဆွပြီးတဲ့နောက်ပြန်လည်ဆွေးနွေးဖို့ပြင်ဆင်နေတာကြောင့်အပြစ်ရက်စာချုပ်အတည်ပြုလက်မှတ်ရေးထိုးဖို့ဟာထပ်မံအချိန်ယူဖို့ရှိနေပါတယ်။
ကိုမိုးစောပါရှင် VOA ကနေပုံထုံးနဲ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်ခုတော့ပထမပိုင်းအဆုံးမသတ်ခင်ပြည်တွင်သတင်းတပုတ်ကိုနောက်ဆုံးအနေနဲ့တင်ပြချင်ပါရယ်ကျင်းပမယ်လို့ပြောဆိုထားတဲ့မြန်မာရွေးကောက်ပွဲနီကလာချိန်မှာပဲသတင်းထောက်တွင်တဲ့သတင်းဌာနတွေကိုအစိုးရကတရားစွဲဆိုမှုတွေထောင်ချတာတွေလိုမျိုးချိန်ချောက်မှုတွေပိုးပြီးတိုးလာနေတယ်လို့နိုင်ငံတကာအခွင့်အရေးအဖွဲ့ကြီး Amnesty International ကသတိပေးပြောဆိုလိုက်ပါရယ်ဒီလိုဆောင်ရွက်ချက်တွေကြောင့်ပြည်တွင်းမီဒီယာတွေစိုးရိမ်စိတ်ဖြစ်စေပြီးလွတ်လပ်စွာသတင်းရေးသားဖော်ထုတ်မှုကိုအသာအဆီးဖြစ်စေတယ်လို့လည်း AI အဖွဲ့ကြီးကဝေဖန်လိုက်ပါတယ်။ပွင့်လင်းလွတ်လပ်ခါစမြမမီဒီယာအဝန်အဝိုင်းအတွင်းဖန်ဆီးထောင်ချခံရမှုတွေကြောင့်လွတ်လပ်စွာထုတ်ဖော်ရေးသားမှုကိုဘလောက်ရိုက်ခတ်မှုရှိပါသလဲဆိုတာကိုတော့မတ်တိန်ကြီးထိုက်ကစူးစိထင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ပါရှင်။
မြန်မာဆိုရဟာနိုင်ငံရဲ့ရေးပါတဲ့ရွေးကောက်ပွဲနှီးလာချိန်မှာသတင်းထောက်တွေနဲ့သတင်းဌာနတွေကိုချင်းချောက်အနှောက်အယှက်ပေးထောင်ချတာတွေလုပ်ပြီးမီဒီယာကိုတိုးပြီးကန့်သက်ကင်တွယ်လာခဲ့တယ်လို့ဒီလ18ရက်နေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီး Amnesty International ကပြောဆိုလိုက်ပါတယ်AI အဖွဲ့ကြီးရဲ့အရှိတောင်အာရှဆိုင်ရာသုတေသနဌာနမှူးရူဘာအက်ဘော့ကလည်းအခုလိုပြောပါတယ
် Journalists play such a crucial role around elections they can help improve
ရွေးကောက်ပွဲမှာသတင်းထုတ်တွေရဲ့အခမ်းအနားကအရေးကြီးပါတယ်ပြည်သူတွေရွေးကောက်တင်မြှောက်ရမယ့်အခြေအနေကိုပိုပြီးသိရှိနားလည်စေဖို့သတင်းအချက်အလက်တွေပိုပြီးရစေဖို့အထောက်အကူဖြစ်စေပါတယ်ရွေးကောက်ပွဲကာလအတွင်းသတင်းထုတ်တွေရဲ့အခမ်းအနားနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကသိက္ခိုးအရေးကြီးပါတယ်
ရွေးကောက်ပွဲနှီးကပ်လာချိန်မှာပဲပြည်တွင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေကတော့တိုးလာနေတယ်လို့ပြည်တွင်းမီဒီယာအတိုင်းအဝိုင်းကလည်းပြောပါတယ်။သတင်းရေးသားဖော်ပြမှုကြောင့်ထောင်ချခံခဲ့ရတဲ့မြန်မာပို့စ်နဲ့မြန်မာပို့စ် Global ရဲ့ Editor ချုပ်ကိုတန်းထိုက်သူကတော့လက်ရှိပြည်တွင်းမီဒီယာလောကရဲ့အခြေအနေကိုအခုလိုပြောပါတယ
်။မာတန်တော်တင်ကိုခါလဲဒီ Editor ချုပ် CEO အသာလို့ဖြန့်ချီရေးဝန်ထမ်းအစိုးရတစ်ယောက်ကြီးတရားဆွဲထားတယ်ပြီးတော့11ကိုလည်းဆွဲထားတယ်ဆွဲထားတဲ့ပြင်အောင်မှအဲ11ကဆွဲထားအမှုကြောင့်ဒီလူဆိုပြီးတော့မှဆက်ဆွဲတယ်လို့လည်းကြားရတယ်ပေါ့အဲ့တော့ဒီကြာကိုသူမျိုးပြင်းနေတဲ့လူရောက်ဝင်နေတဲ့ဒီမှာလုံနေလို့ပဲပြောရတော့မှာပေါ့ကျွန်တော်တို့ကပန်းစီဆောင်ကြတဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ကျွန်တော်တို့ကပန်းစီဆောင်ကြတာကတော့ဒီတက်မတော်တာလွတ်တော်ကိုယ်စားလှယ်ဘုံမူးသိန်းဆောင်နဲ့ဖြစ်ကြတယ်ဆိုပေမဲ့အဲ့ဒီမတိုင်ခင်ထဲမှာကကျွန်တော်တို့မှပြည်အမျိုးမျိုးနဲ့ကြုံရပြီးလဲဖြစ်တယ်ဟိုမှာကျွန်တော်တို့ BOD 25ရင်းအနေနဲ့လုပ်ကြတယ်ကျောင်းနဲ့အတော်လေးကိုအရင်ကဖြတ်ပေးပြီးတော့မှပကင်းဒီတပတ်တင်းပြောင်းပြီးဆိုတာမျိုးပြရပြီးတယ်ဒီကျုပ်ကျေတော့ပေါ်တာအဲ့ဒီတော့ကအဖြစ်ပြီးတော့မှကျွန်တော်တို့အတော်ဝန်ဌာနကိုဟိုပြောင်းချွေအောင်လို့ပြရအရင်ကပေးခဲ့ရတယ်အများကြီးရှိတယ်ဗောနော်အဲ့ဒါကတော့အလန်သောက်ဘူးပိကရေးအကြောင်းအရာလေးအဲ့ဒါနဲ့ပတ်သက်ပြီးတော့မှဒီမှာတာဝန်ရှိတဲ့သူတွေဒါ family ညာတို့ကလည်းလုပ်တော့ဖို့တော့ပြင်နေတဲ့ပုံစံမျိုးကြီးတဲ့အပေါ်မှာအဲ့ဒါရဲ့နောက်ဆက်တွဲပေါ့ကျွန်တော်တို့ဘက်မှာအဲ့လိုမျိုးလုပ်ဖြစ်ပါတယ်
ပြည်တွင်းမီဒီယာလောကဟာဆယ်စုနှစ်တွေနဲ့ချီပြီးစာပေကင်ပေတိုင်းလိုတောင်နာမည်ကြီးခဲ့တဲ့အစိုးရရဲ့စာပေစည်းစိမ်ရေးအောင်မှာရုန်းကန်ခဲ့ကြရတာဖြစ်ပါတယ်။ရက်သားအစိုးရအပြောင်းမှာတော့နေစဉ်ထုတ်သတင်းစာတွေထုတ်ဝေခွင့်ပြန်ရလာပြီးတစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိလာခဲ့တာပါ။ဒါပေမဲ့လည်းအစိုးရကိုဝေဖန်တဲ့ထောက်ပြတဲ့သတင်းတွေဖော်ပြမယ်ဆိုရင်တော့အစိုးရဘက်ကတရားစွဲဆိုမဲ့ထောင်ချမဲ့အရေးကိုတော့စိုးရိမ်နေကြရစေဖြစ်ပါတယ်။အနာပိုင်နှုတ်နဲ့တရားရင်ဆိုင်ရမယ့်အရေးစိုးရိမ်တာကြောင့် self censorship လို့ခေါ်တဲ့ကိုယ့်ဘာသာစင်စာတီးဖြတ်ရေးသားလာကြရတယ်လို့လည်း AI အဖွဲ့ကြီးက Rupert Edbot ကထောက်ပြပါတယ
် They're self censoring themselves to directly quote some of those
သတင်းထုတ်တွေကကိုယ့်ဘာသာစင်စာဖြတ်လာကြပါတယ်ပြစ်စုံမင်းမြန်ခဲ့တဲ့သတင်းထုတ်တချို့ပြောတဲ့စကားကိုတိုက်ရိုက်ပြန်ပြောရမယ်ဆိုရင်တော့ပြဿနာမတက်အောင်ကြည်ရေးနေရတယ်ဆိုတာပါပဲအချိန်မရွေးတရားစွဲခံရမယ့် Android ကလည်းရှိနေပါတယ်ဒါအပြင်တကယ်လို့များနိုင်ငံရေးအခြေအနေပြောင်းသွားခဲ့ရင်လေသူတို့အရင်ကရေးခဲ့သားခဲ့တာတွေကိုပြန်ပြောင်းကောက်ယူပြီးတော့အရေးယူခံရမယ့်အရေးကိုလည်းစိုးရိမ်နေကြတာပါ
မြန်မာနိုင်ငံကသတင်းထောက်တွေဟာစစ်တပ်အကြောင်းဘာသာရေးအစွန်းရောက်မှုနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာလို့သူတို့ကိုသူတို့သုံးနှုတ်နေတဲ့ဘင်္ဂါလီတို့အရေးအပါအဝင်ရေးသားဖော်ပြရင်ပြဿနာတက်နိုင်တဲ့အကြောင်းအရာတွေကိုသိရှိနားလည်ထားကြတယ်လို့လည်း AI အဖွဲ့ကြီးရဲ့အရှိတောင်အာရှဆိုင်ရာသုတေသနဌာနမှူးကပြောပါတယ်ပြီးခဲ့တဲ့နှစ်တုန်းကစစ်တပ်လက်ချက်နဲ့အလွတ်သတင်းတော်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်အသက်ခံခဲ့ရတာကိုလည်း AI အဖွဲ့ကြီးကပြောဆိုထားပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲနှီးလာချိန်မှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သတိရှိကြဖို့ကိုလည်း AI အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ဒီအချိန်ကာလဟာမြန်မာအစိုးရအနေနဲ့ပေးထားတဲ့ဂရုတွေလက်တွေအကောင့်ထဲပေါ်ဖို့တိုက်တွန်းရမယ့်အချိန်အခါကောင်းဖြစ်ပါတယ်လို့လည်းအဖွဲ့ကြီးကပြောဆိုထားပါတယ်ရွေးကောက်ပွဲကိုတော့ဒီနှစ်ကုန်ပိုင်းမှာကျင်းပပါမယ်လို့အစိုးရကဂရုပေးထားပြီးဖြစ်ပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲကျင်းပမဲ့ရက်ကိုတော့အတိအချာမထုတ်ပြန်နိုင်သေးပါဘူး။ပါတီမှတ်ပုံတင်ရေးလုပ်ငန်းတွေမပြီးသေးသလိုမဲဆင်းပြူဆိုတာမှလည်းအမှားအယွင်းမစင်သေးတဲ့အနေအထားဖြစ်ပါရဲ့ရှင်
။မတင်ကြီးထိုက်ပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့ပင်နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရမကတရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလ ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ19ရက်ဗုဒ္ဓဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအစီအစဉ်တွေကို line to meter 24 25 51အပြင် line line meter 190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာကြားကြရမှာတော့
အဲ့တော့ကျွန်တော်မြင်ရတဲ့အနေအထားကတော့နှစ်ဖက်စလုံးပေါ့နော်တကယ်ကိုဟိုစင်စင်ရဲရဲနဲ့နည်းနည်းတန်ရကြီးကြီးရှိနေတဲ့ပြဿနာတွေကိုမြင်နေရတဲ့အခြေအနေမှာပဲတွေ့ကြရပါတယ
်။ရခိုင်ပြည်နယ်ထဲကတုတ်ခတ်တဲ့စကန်းကိုကိုရိုင်းတော်ရောက်တည်င်းယူခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့ဦးကျော်စန္ဒာမေးမြန်းထားတာကိုတော့မြမအရေးသုံးသပ်ချက်မှကြားကြရမှာပါ။ဒါအပြင်အခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရအောင်ပါ။ဒီတစ်ပတ်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခရီး28ကြိမ်မြောက် U22 Asian Games ဘောလုံးဘောလုပွဲအကြောင်းကိုလည်းနားဆင်ရမှာပါ။တိခတ်ပါရှင်။ ASEAN Games ဘောလုံးဘောလုပွဲအကြောင်းကိုနားဆင်ရမှာပါ။မတ်အိန်ခိုင်ဦးရေးသားထားတာကိုဥဆံမွေကကူညီတင်ဆက်ထားပါရယ
်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဒေါအောင်ဆန်းစုကြည်ဟာဒီလမှာတရုတ်ပြည်ကိုသွားခဲ့ပါရယ်။ဒီခီးစဉ်နဲ့ပတ်သက်လို့သတင်းထွက်ပေါ်ကလေးကမျိုးစုံသောဝေဖန်တုံးတက်ချက်တွေထွက်ပေါ်ခဲ့သလိုဒေါအောင်ဆန်းစုကြည်ကဒီခီးစဉ်နဲ့ပတ်သက်လို့အဆင်ပြေမှုရှိတဲ့အတွက်ကြေညာတယ်လို့မီဒီယာတွေပေါ်မှာပြောဆိုခဲ့ပါတယ်။အခုချိန်မှာတော့နိုင်ငံရေးရေကျင်ကိုတရုတ်အစိုးရအနေနဲ့ဘလို့ကင်တွယ်ညှိနေပြီလဲဆိုတဲ့မေးခွန်းတွေနိုင်ငံရေးအတိုင်းဝန်းမှာဖြစ်ပေါ်နေပြီလို့တုံးတက်နေကြပါတယ်။နောက်ထပ်တင်ပြလိုတဲ့သတင်းကတော့စင်ကာပူနိုင်ငံမှာပြုလုပ်တဲ့28ကြိမ်မြောက်စီကိန်းပွဲနဲ့ပတ်သက်တဲ့ပြည်သက်ရဲ့အားပေးမှုအကြောင်းဖြစ်ပါတယ်။အရင်နှစ်တွေကတည်းကပိုးပြီးတော့အားပေးခဲ့တဲ့ပရိသတ်တွေရဲ့မျှော်လင့်ချက်ကတော့ထိုင်းနဲ့မြန်မာနောက်ဆုံးဖိုင်နယ်ဘောလုံးပွဲမှာတည်တာခဲ့ပါတယ်။အင်ရှင်စင်ကာပူကိုအနိုင်ရစဉ်ကလည်းပရိသတ်ရဲ့အားပေးမှုကြောင့် U23 ဘောလုံးသမားတော်တော်များများဟာပရိသတ်ရဲ့ဗစက်ဖျားမှာရေပန်းစားရုံမကတန်ပီရဲ့ဂုံဆောင်အဖြစ်ချက်ချင်းပဲအွန်လိုင်းနေပေါ်မှာပြန့်နှံ့ခဲ့ပါတယ်။တန်ပီမှာတစားတစားဘောလုံးကွင်းတွေနှဲပါလာပြီးမဲ့အားကစားကိုစူးစမ်းလေ့ကျင့်ခဲ့ကြတဲ့အတွက်မျိုးဆက်တတိကခြေစွမ်းပိုးပြီးတော့ထက်လာခဲ့တာဖြစ်တယ်ဆိုပြီးတော့ဘောလုံးပွဲပရိသတ်တူဖြစ်တဲ့မအေးထက်ထက်ကိုကအခုလိုရှင်းပြပါတယ
်။ကိုတိုင်ကတော့ TV ကနေကြည့်ပြီးတော့အားပေးတယ်ပေါ့နော်။အားပေးတဲ့လူတွေအနေနဲ့ကတော့ကိုနိုင်ငံကိုအားပေးတာတော့ပြဿနာမဟုတ်ပါဘူး။ဟိုရေကုန်ရေကန်အားပေးလို့ရပါတယ်။ဒါပေမဲ့ဟိုတစ်ဖက်ဆောင်တဲ့ပုံစံမျိုးကြီးနဲ့တော့အားမပေးစေချင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဟိုတချို့ဆိုရင်ဟိုဥအောင်စီကပုံဒီပိုင်းယူသွားပြီးတော့အားပေးမယ်လို့ပြောကြ။အဲ့လိုမျိုးရောမဖြစ်စေချင်ဘူး။ဘာလို့ဆိုတော့တချိန်တော့ကိုဘက်ကဖောင်းနိုင်လေရှိရလေအဲ့ခေတ္တမှာဆိုလို့ရှင်။ကိုနိုင်ငံကိုအားပေးရတော့အားပေးပါ။အားကစားကိုအားကစားအနေနဲ့ပဲအားပေးရတော့အားပေးပါ။ဒါတော့သူပဲနဲ့ကိုပဲဆိုရင်တော့ကိုနိုင်ငံပဲလူတိုင်းလူလူအားပေးမှာပဲလေကိုရီတောင်မှဟိုတီဗီကကြည့်ပြီးအားမလို့အားမရဖြစ်ရတာတွေပါလေရှိတာပဲဆိုတော့လေအရှင်ထဲဆိုင်ရရှင်တော့ဗမာတွေဘလိုပဲဖြစ်ဖြစ်အားကစားဘက်မှာတော့လူငယ်တွေနောက်တက်တွေအရန်တော်တယ်လို့ထင်တယ်သူတို့ခေတ်ရောက်မှာဟိုဗမာဟိုအားကစားမှာရွှေခေတ်ကိုပြန်ရောက်တယ်လို့မျိုးပေါ့နော်အဲ့လိုမျိုးကိုတော်လာတယ်သူတို့တော်ပါတယ်ခက်တေပြောင်းလဲတာလဲအကြောင်းလဲပါတယ်လို့ပေါ့နော်ဒီနောက်ပိုင်းကလေးတွေရဲ့ဟိုမှာပေါ့စိတ်ကအရန် strong ဖြစ်တာလဲပါတယ်နောက်ဒီနောက်ပိုင်းဆိုရင် scale တွေပါကြီးမယ်ဆိုသူများနိုင်ငံနဲ့ရှင်ကိုနိုင်ငံအဲ့လောက် scale မဟုတ်ဘူးဒါပေမဲ့စိတ်ပိုင်းဆိုင်ရာကျပို strong ဖြစ်တယ်ဟိုအငုံစိတ်ပေါ့နော်ဟိုကိုနိုင်ငံကဘယ်လိုပဲဖြစ်ဖြစ်အငုံစိတ်တော့ရှိတယ်လေဟိုထိုင်းနဲ့ရှင်လိုက်လို့ရှင်အဲ့လိုမျိုးပေါ့ကိုရဲ့မခံကျင်စိတ်နောက်ကိုနိုင်ငံကိုချစ်တဲ့စိတ်အဲ့လိုမျိုးလေးစိတ်လေးနဲ့ကြိုးစားရလို့ထင်တယ်
အခုစီကိန်းပြန်ပွဲမှာမြန်မာဘလုံးသင်းဟာငွေတစိတ်ကိုပဲစွခုခဲ့တယ်ဆိုပေမဲ့ပရိသတ်ကရရှိတဲ့အဆင့်ကိုပဲကျေနပ်စွာလက်ခံခဲ့ပါတယ်။ဒါအပြင်အခုနှစ်မှာရရှိတဲ့ငွေတစိတ်အပြင်နောက်နှစ်တွေကြာရင်လည်းဒီထက်ပိုးပြီးတော့စုတစိတ်တွေရရှိဖို့မျှော်လင့်တယ်လို့ပုတ်ကလစ်ကကုမ္ပဏီမှာတာဝန်ထမ်းဆောင်နေတဲ့ကိုဆက်နိုင်ဆိုသူကသူ့ရဲ့အမြင်ကိုအခုလိုသုံးသပ်ပြပါတယ
်။အခုစင်ကာပူမှာကန်သွားရဲ့ပွဲကဘာပဲပြောပြောဟိုအရင်ပွဲအရင်ကကန်တဲ့လူတွေထက်ဆိုင်အသင်းတွေထက်ဆိုင်အများကြီးကောင်းမွန်လာတာပေါ့ဘာပဲပြောသူတို့ဟိုရှိသမျှခွန်အားနဲ့ရသမျှ အထောက်ပံ့ကိုယူပြီးသူတို့အကောင်းဆုံးကန်သွားတယ်။သူတို့ဟိုတချို့ဟိုအင်ရှင်ကိုလည်းအနိုင်ကန်တယ်။ဟိုသူထက်အင်အားကြီးတဲ့အသင်းတွေကိုလည်းအနိုင်ကန်တဲ့အတွက်ဒါပရိသတ်တယောက်အနေနဲ့တော့ဒါအားရကျေနပ်မိတာပေါ့။ဟိုထိုင်းအသင်းနဲ့စာရင်တော့ဘာပဲပြောပြောအများကြီးအားနည်းနေသေးရပေါ့။အဲဘိုးလူပွဲမှာတော့ကိုတိုင်ကတော့နိုင်မယ်လို့တော့နိုင်တော့နိုင်ကျင်တာပေါ့ဒါပေမဲ့နိုင်မယ်လို့တော့မမျှော်လင့်ပါဘူးဒါပေမဲ့ပရိသတ်တွေကဟိုအရှုံးကိုပျော်ပျော်ကြီးလက်ခံတဲ့အတွက်ဒါကလည်းအောင်နိုင်ခြင်းတစ်မျိုးပဲပေါ့ခန္ဓာကိုယ်ချိုးစားတော့အတိတ ాయి ပါဟိုဥရောပတကဘာလုံးနဲ့ရှင်စရာတော့မလိုပါဘူးအာရှအာရှအရှိတောင်အာရှမှာတင်တော်တော်လေးကိုပြတ်ကျန်ခဲ့ရတွေ့ရမှာပေါ့အဓိကကတော့အစာအာဟာရပေါ့အစာအာဟာရကျွေးရမှာနီးစနစ်ကြကြကျွေးနိုင်မယ်ဆိုရင်တော့ဒီထက်ပိုပြီးတော့ဟိုဟိုခန္ဓာကိုယ်ဖွံ့ဖြိုးလာနိုင်တာပေါ့
အခု28ချိန်မြောက်စီးကိန်းနဲ့ပတ်သက်တဲ့ဝေဖန်မှုသတင်းတွေမှာလည်းလူငယ်တွေကိုအားကစားကွင်းတွေပျောက်နေရခြင်းဟာမြမအားကစားနေပါစေတဲ့အချက်ဖြစ်တယ်ဆိုပြီးတော့ဝေဖန်နေတဲ့အကြောင်းပြောကြရင်းနဲ့အခုတစ်ပတ်မြမမီဒီယာမြင်ကွင်းကိုညီကုန်းချိုးလိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာပါရှင်ခုတော့မြန်မာအရေးသုံးသပ်ချက်အလဲပါဒီတစ်ပတ်မှာတော့2023ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းတစ်ခုကြားအကြမ်းဖက်ပဋိပက္ခတွေဖြစ်ပွားခဲ့ချိန်ကစခဲ့တဲ့တင်းမာမှုတွေကြမ်းရှိနေတာအခုအချိန်ထိအပြေအဝပုံမှန်ပြန်မဖြစ်သေးပါဘူးနိုင်ငံတကာအကဲခတ်သမားတချို့ကဆိုရင်ဒုက္ခသည်စခန်းမှာနေနေရဆဲလူတချို့ရဲ့အခြေအနေဟာနာဇီလက်အောက်ကဂတ်တိုတွေမှာနေခဲ့ရတဲ့ဂျူးလူမျိုးတွေလိုဖြစ်နေတယ်လို့တောင်ဆိုနေကြပါတယ်ရခိုင်ဒေသကအဲ့ဒီနေရာတွေကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းမကြခင်ကတွားရောက်ခဲ့ပါတယ်။ခုတစ်ပတ်ဦးကျော်စန္နာရဲ့မြမအရေးသုံးသပ်ချက်မှာအဲ့ဒီစခန်းတွေရဲ့အခြေအနေကိုဦးတန်းလွင်ထွန်းကအခုလိုနိုင်ရှင်းပြခဲ့ပါတယ
်။တကယ်မျက်မြင်အနေထားအရကြည့်ရမယ်ပြောရမယ်ဆိုလို့ရှိရင်တော့ဒါရာသီဥတုကဘူးနောက်ပြီးတော့ဟိုကလေးတွေအလုတ်ကိုင်းမရှိတဲ့သူတွေ၊ကျမကြီးစောင်းရှောင်းမှုမရှိတဲ့သူတွေနောက်ပြီးတော့အနေထားအဖြစ်ဆိုလို့ရှိရင်လည်းဟိုပြောရမယ်ဆိုရင်စုပ်ပြတ်တက်နေတဲ့ဒီယာယီစခန်းတွေမှာနေရတဲ့လူတွေရဲ့အခြေအနေဆိုတာကတော့ဒါကဘယ်အဆင့်တန်းနဲ့ပဲကြည့်ကြည့်အတော်လေးကိုအခြေအနေဆိုးတယ်လို့တော့ပြောလို့ရပါတယ်အဲဒါပေမဲ့တော့ဒီနေရာမှာဟိုအဓိကထားပြီးပြောချင်တာကတော့ဟိုဒုက္ခသည်စခန်းတွေဆိုတဲ့နေရာမှာပေါ့နော်ယာယီထားတယ်ဆိုရဲကိစ္စတွေမှာဆိုလို့ရှိရင်ဒါရိုင်ဂျာဒါမှမဟုတ်ဒီဘင်္ဂလီတွေဒီမကပဲ ਨੇ တစ်ဖက်မှာလဲဟိုမိမိရဲ့ခြေရွာတွေရရွာတွေကိုစွန့်ပြီးတော့ထွက်ပြေးကြရတဲ့ရခိုင်ဒုက္ခသည်တွေအတွက်ထားတဲ့စခန်းတွေလည်းရှိပါတယ်အဲ့တော့ဟိုအထူးသဖြင့်နိုင်ငံခြားသားတွေအရောက်ပေါက်များတဲ့ဒီစစ်တွေမြို့အနီးကစခန်းတွေမှာဆိုလို့ရှိရင်တော့ဒီလိုရိုင်ဂျာဘင်္ဂလီဒုက္ခသည်စခန်းတွေနဲ့ရခိုင်စခန်းတွေနဲ့တွားပြီးနှိုင်းရှင်ကြည့်လိုက်လို့ရှိရင်ရခိုင်စခန်းနေဘက်ကတာတလူလူဖြစ်နေတယ်။ဘာကြောင့်လဲဆိုတော့ရခိုင်နေကဟိုပြောရမယ်ဆိုလို့ရှင်တော့လွန်ခဲ့တဲ့နှစ်နှစ်ကလေးကစပြီးနေလာတယ်။ဒီအဆောက်အဦတွေဒီလိုင်းဒီတိုင်းမဲ့အတူတူစောက်ပေးတယ်ဆိုရင်မဲ့လေရခိုင်လူမျိုးဆိုတော့စစ်တွေနားတဝိုက်ကရခိုင်လူမျိုးတွေအမျိုးသားတွေနဲ့ပေါင်းစည်းမှုတခုရသွားတယ်ဆိုတဲ့သဘောနဲ့သူတို့အနေနဲ့လုပ်ငန်းကိုင်ငန်းလေးလုပ်ကိုင်ပြီးတော့ကိုယ်ဝန်းကိုယ်နည်းနည်းလေးကြောင်းနိုင်တဲ့အနေအထားမျိုးရှိတယ်။ဒါပေမဲ့တစ်ဖက်ဒီ Ranger Bengali စခန်းတွေမှာကြတော့သူတို့အနေနဲ့ကတော့ဒီငိုနေခဲ့တဲ့ဒီစစ်တွေမျိုးတွေပြန်ဝင်ဖို့မရဘူးရဲကပိတ်ဆို့ထားတာရေလို့တော့မဟုတ်ဘူးဒါပေမဲ့လည်းသူတို့ရဲ့စိုးရင်ချင်းနဲ့သူတို့ပြန်ဝင်ကြအောင်ပေါ့နော်အဲ့ဒါအပြင်ကိုဒီဒေသခံတွေနဲ့လည်းသူတို့ဘယ်လိုပြောမလဲပေါင်းစည်းနိုင်မှုမရှိဘူးဒီကြားထဲမှာလည်းလူကြီးတိုးပွားလာမှုလုံးတွေကလည်းရှိနေကြတယ်ဆိုတော့အထောက်အပံ့တွေကလည်းရာသင်းတလောက်မရကြဘူးဆိုတော့အခြေအနေကအတော်ဆိုးတာတော့မှန်ပါပဲအဲ့တော့တဖက်မှာနောက်တစ်ခုပြန်ကြည့်မယ်ဆိုလို့ရှိရင်ရခိုင်ပြည်ရဲ့မြောက်ဘက်အစွန်ပြားပေါ့နော်ဘူးဒီတောင်မောင်တော့ဘက်ကိုပြန်ကြည့်မယ်ဆိုရင်အဲ့ဘက်မှာကတော့ဒီမွတ်စလင်တွေအများစုပါဘင်္ဂလီရွာတွေအများစုပါအဲ့ဒီရွာအများစုရွာတွေကြားထဲမှာရှိနေတဲ့ရခိုင်ရွာလေးတွေကကျွန်တော်ရောက်ပါတယ်အဲ့မှာနေကြတဲ့ခိုးလုံနေကြတဲ့ပြောင်းရွှေ့နေထိုင်သူရခိုင်တွေဟာစားစရာမရှိအလုပ်လုပ်ဆိုင်ကင်စရာမရှိတော့တဖက်မှာဟိုလေယာတွေမြေတွေမွေးမြူရေးကံတွေဆိုလို့ရှင်လဲဒါမွတ်စလင်ရွာတွေပိုင်တဲ့ကံတွေဖြစ်နေတော့သူတို့ပဇွန်လုံးသွားမျှတာတော့မှပဲတစ်ဖက်ကဝိုင်းပြီးတော့လိုက်ကြလို့အဲ့မှာဒုက္ခဆင်းရဲနဲ့နေစရာစားစရာမရှိဖြစ်နေလို့ပြိပခါလေးတချို့ရှိနေတယ်လို့တော့ပြောတယ်အဲ့ဒီအချိန်ကကျွန်တော်တို့ရောက်သွားတဲ့အချိန်ကရဲစခန်းနေရာနေပြီးလာပြီးစောင့်ရှောက်နေရတဲ့အနေအထားရှိတယ်လေအဲ့တော့ကျွန်တော်မြင်ရတဲ့အနေအထားကတော့နှစ်ဖက်စလုံးပေါ့နော်တကယ်ကိုဟိုစင်စင်ရဲရဲနဲ့နည်းနည်းတန်ရကြီးကြီးရှိနေတဲ့ပ
ပြဿနာတွေကိုမြင်နေရတဲ့အခြေအနေမှာပဲတွေ့ကြရပါတယ
်။နောက်တစ်ခုကအဲ့အခုကဒုက္ခသည်စခန်းတွေအကြောင်းဆိုမြို့ပေါ်ကိုကြည့်မယ်ဆိုရင်အရင်ကစစ်တွေမှာဆိုရင်လည်းပဲဈေးထဲမှာသွားရင်လည်းပဲဒီမွတ်စလင်တွေဈေးရောင်းဈေးဝယ်လုပ်နေကြတာအလုတ်ကိုင်းလုပ်နေကြတာနောက်ပြီးတော့ရက်ွက်ထဲမှာလည်းပဲမွတ်စလင်အလုတ်သမားတွေချန်စီယိုလုပ်တဲ့အလုတ်သမားတွေကျွန်တော်တို့ငငယ်တော်ကဆိုလည်းသူတို့ချင်းလုံးမျိုးထဲလာနေကြတာပါပဲ။အခုကစစ်တွေမျိုးထဲမှာရောအဲ့ဒီမွတ်စလင်တွေဝင်လာလှုပ်ရှားအဲ့လိုပုံစံကိုတွေ့ရပါလား။
ထူးကြတာတော့အဲ့ဒါတော့စစ်တွေမျိုးမှာပေါ့နော်ဒီလိုမွတ်စလင်တွေဒီရိုဟင်ဂျာတွေဘင်္ဂလီတွေပေါ့နော်သွားတာလှုပ်ရှားတာမတွေ့ရတဲ့လောက်ပဲဖြစ်သွားပါပြီ။ဘာသူတို့အနေနဲ့ဒီရခိုင်ပြည်နယ်ဝင်းကြီးကျောက်ရုံးရဲ့နောက်ဖက်လေးလောက်မှာပဲရှိတဲ့မြို့ထဲမှာရှိတဲ့အောင်မင်္ဂလာရက်ွက်ဆိုတဲ့လမ်းလေး၃လေးလမ်းလောက်ပဲရှိမယ်ဟိုရက်ွက်ကလေးထဲမှာပဲတချို့ကြံနေကြတယ်။အဲ့လူတွေကလည်းဒီပြိဖက်ကဖြစ်တဲ့2012ခုနှစ်တုန်းကထွက်မပြေးပဲနဲ့ကြံနေခဲ့တဲ့သူတွေပေါ့နော်။ဒါပေမဲ့လည်းပြိဖက်ကဖြစ်ပြီးနောက်ပိုင်းမှာသူတို့ကကြံနေခဲ့ပြီးတော့တခြားဒီရက်ွက်ကလေးရဲ့ပြင်ပကိုလည်းသူတို့ကသူတို့နီးသူတို့ဟန်နဲ့မထွက်ရဲကြဘူး။အလားတူပဲထွက်လည်းမထွက်ကြပါဘူး။အဲတစ်ဖက်ကလည်းရခိုင်နေရာလည်းသူတို့အဲ့ရက်ွက်ထဲကိုမဝင်ကြဘူးဆိုတော့ပြဿနာတစုံတရာမဖြစ်အောင်လည်းနောက်တစ်ခုကဟိုရဲလုံုံကြီးတွေကဟိုနည်းနည်းစောင့်ရှောက်ပေးထားတယ်။ဒီဟိုအဲမှာရှိနေတဲ့မွတ်စလင်တွေဟိုဈေးဝယ်ခြင်းဆိုရင်တော့မှာပဲနှစ်ရက်တစ်ခါလောက်သူတို့ရဲဆောင်ရှောင်းနဲ့တခြားဟိုရွှေပြောင်းဘင်္ဂလီတွေနေတဲ့ရိုဟင်ဂျာတွေနေတဲ့စခန်းတွေမှာသွားဝယ်ခွင့်ပေးတယ်လေအဲ့တော့အစောပိုင်းတုန်းကဒီ George Soros တို့ပြောခဲ့သလိုဒီရက်ွက်ကလေးကိုဟိုရဲဆောင်ရှောင်းတွေနဲ့ပိတ်လောင်ထားပြီးတော့ဘယ်မှမသွားရဘူးဆိုတဲ့အခြေအနေမျိုးတော့မဟုတ်ပါဘူးကျွန်တော်လည်းမေးကြည့်ခဲ့ပါတယ်သူတို့
ဟုတ်ကဲ့အဲ့တော့ဒါစစ်တွေပုံရှင်ပူးစီတော်မောင်တော်မျိုးပေါ်အခြေအနေလည်းပြောပါအောင်အဲ့ဒီမှာရခိုင်တွေရောအဲ့လိုရောနှောနေထိုင်ကြပါသေးလားဒီမှာ
ဘူးဒီတော်မောင်တော်အခြေအနေကတော့လူဦးရေအခြေအနေအရဆိုလို့ရှိရင်တော့90%ခန့်လုံးကြော်ကြော်ကဘာပဲပြောမွတ်စလင်တွေဘင်္ဂလီတွေအခုသူတို့ကရိုဟင်ဂျာခေါ်ကြတဲ့အသူတွေပေါ့နော်အများပါပြီရခိုင်ကတော့အနည်းစုဖြစ်သွားပါတယ်မြို့ရွာအုပ်ချုပ်ရေးနဲ့ရဲလုံခြုံရေးတွေဒီအစိုးရဝန်ထမ်းတွေအတိုင်းဝိုင်းမှာတော့ဗမာဖြစ်စေဒါမှမဟုတ်လို့ရှိရင်ရခိုင်ဖြစ်စေရပဲများနေသေးတဲ့အခါကျတော့မျိုးရွာပတ်လည်တွေမှာကျွန်တော်မြင်ရတော့တော့ရခိုင်နေဒီအထူးသဖြင့်ဘူးဒီတော်မောင်းတော်မျိုးတွေမှာရခိုင်နေမသွားရဲမလာရဲဖြစ်နေရဲဆိုတဲ့အနေထားတော့မရှိဘူးပေါ့လေဒါပေမဲ့လမ်းတစ်လျှောက်ပေါ့မြင်နေရတဲ့ဒီမွတ်စလင်ရွာကြီးတွေပေါ့နော်အဲ့ရွာကြီးတွေရဲ့အနေထားကတော့တော်တော်များများကတကယ့်ကိုဟိုချန်စီယိုတွေနဲ့အလုံးချုံခတ်ထားပြီးတော့အင်ကြီးအိမ်ကောင်းတွေပါပဲများသောအားဖြင့်တော့အထူးသဖြင့်အိမ်ဒီမှာဆိုရင်ဒီ solar cells နေအောင်သုံးလျက်စစ်ပစ္စည်းတွေနောက်တချို့ဟိုဂျိုရူတန်ဖန်းဟိုအတန်လွင်ဇက်တွေအဲ့ဒါမျိုးတွေလည်းကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့ပတ်ဝန်းကျင်ပတ်လည်မှာလည်းလေယာမြေတွေဘာတွေလုပ်ငန်းကိုင်ငန်းတွေမွေးမြူရေးလုပ်ငန်းတွေနဲ့တော်တော်ကြီးကြီးမားမားတွေ့ရတယ်အဲ့ဒီနေရာမျိုးတွေမှာတော့ကျွန်တော်ထင်တယ်ရခိုင်လူမျိုးတွေဝင်ရောက်သွားဖို့ဆိုတဲ့အနေအထားမျိုးတော့မဖြစ်တော့ဘူးလို့ကျွန်တော်ထင်တယ
်သူတို့တွေရဲ့နိုင်ငံသားဖြစ်ခွင့်နဲ့ဒီသူတို့ကသူတို့လူမျိုးနာမည်ခံပြီးတော့ရိုဟင်ဂျာတရားတိုင်းသားလူမျိုးတစ်မျိုးဖြစ်တယ်ဆိုတဲ့ကိစ္စအဲ့ဒီကိစ္စကဘလောက်ထိပြင်းပြင်းထန်ထန်ရှိပါလဲဒီလူမှုရေးပြဿနာကိုပြည်လဲအောင်လောလောဆယ်ဖြစ်ရှင်းနိုင်ဖို့မစဉ်းစားရမယ်နဲ့အဲ့ဒီကိစ္စကိုအဓိကထားပြီးစဉ်းစားနေကြရတဲ့ဆိုတဲ့သဘောမျိုးလေးကြားရပါတယ်အဲ့ဒါကောဘယ်လိုတွေ့
ဒီကိစ္စတကယ်တမ်းကြားလို့ရှိရင်တိတ်ပြောနိုင်ငံရေးအဖြစ်အစွန်းရောက်နေတော့ဒါဒီလိုပြောဆိုဆွေးနွေးရတာတောင်မှပဲတော်လေးအနေနဲ့များပါတယ်အဲဒါပေမဲ့လည်းဝန်ထဲဖို့ကောင်းတဲ့ကိစ္စကဒီနာမည်တစ်ခုကိစ္စပေါ့နော်အသုံးနှုန်းကိစ္စတစ်ခုနဲ့အဲလူတော်တော်များများရတဲ့ရလိုက်တဲ့အခွင့်အရေးတွေဆုံးရှုံးနေရတယ်ဆိုတဲ့အခြေအနေကိုကျွန်တော်မြင်ခဲ့ရတာပါအဲဘာကြောင့်လဲဆိုတော့ဒီကိစ္စမှာကျွန်တော်မေးခဲ့သမျှအခြေအနေတွေမှာတော့ဒီအဲရိုဟင်ဂျာကမ့်ထဲမှာကျွန်တော်တို့သွားမေးလိုက်တဲ့အခါလူတော်တော်များများအဲအထူးသဖြင့်ဟိုရုတ်ရက်တွေ့ပြီးမေးတဲ့အနေထားပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်တချို့ကဒီ2012ခုနှစ်မဖြစ်ခင်တော့ကခင်ဗျားတို့နဲ့ရခိုင်နေကြထဲမှာဘလို့ရှိလဲဆိုတော့တို့ဖြီတာကကျွန်တော်တို့ဒီကလားရွာဗမာရွာကလားတွေဗမာတွေတို့ဒါတို့အသုံးမယ်နော်ဒီလိုပဲချစ်ချစ်ခင်ခင်နေကြတာပဲဆိုရဲအသုံးမျိုးရှိပါတယ်ဒါပေမဲ့လည်းခုနောက်ပိုင်းကတော့အားလုံးကဒါကနိုင်ငံရေး issue တစ်ခုအနေနဲ့ဒီရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတို့တညီတညွတ်ထဲသုံးလာကြတာကျွန်တော်တွေ့ရပါတယ်ဒါပေမဲ့ကျွန်တော်သတိထားမိတဲ့ကိစ္စတစ်ခုဟာဘာလဲဆိုတော့လက်ရှိမြန်မာအစိုးရအနေနဲ့တို့ကိုနိုင်ငံသားအခွင့်အရေးမပေးဘူးနိုင်ငံသားလှုပ်ခွင့်မပေးဘူးလို့ပြောထားတာတော့မဟုတ်ဘူးခင်ဗျအဓိကကတော့တို့ကိုအဲဒီတိုင်းရင်းသားအဖြစ်တိုင်းရင်းသား135မျိုးတို့သတ်မှတ်ထားတဲ့အထက်မှာရိုဟင်ဂျာဆိုတာကိုထည့်မပေးထားဘူးဆိုတဲ့ပြဿနာပဲအဲ့တော့ဒါပေမဲ့လည်းအဲဒီမွတ်စလင်တွေအနေနဲ့ပေါ့နော်ဒီဒေသမှာနေခဲ့တဲ့သူတွေအနေနဲ့သူတို့ရဲ့မူရင်းဇာတိပေါ့နော်ဘာပဲပြောဘယ်နှစ်ခုနှစ်ကလွန်ခဲ့တဲ့နှစ်ပေါင်း100ဝင်လာတယ်ပဲဖြစ်စေလွန်ခဲ့တဲ့နှစ်ပေါင်း200ဝင်လာသည်ပဲဖြစ်စေဝင်လာတာကဘင်္ဂလီဘင်္ဂလီဒေ့ရှ်ဘက်ကဖြစ်တဲ့အတွက်ကြောင့်မလို့ ဘင်္ဂလီဆိုတဲ့အသုံးတော်အသုံးဘယ်တော့ကနေလာခဲ့တယ်လဲဗမာမွေးတယ်လဲမိဘဆွေမျိုးတွေကရောဗမာပြည်မှာမွေးသလားဘင်္ဂလားဒေ့ရှ်ဘက်မှာမွေးသလားဆိုတဲ့ဟိုလိုအပ်တဲ့အချက်လက်တွေကိုနိုင်ငံသားမှတ်ပုံတင်စီစီအဖော်မှာဖြည့်ပြီးလို့ရှိရင်နိုင်ငံသားအဖြစ်အတိမတ်ပြုခွင့်ရကောင်းရနိုင်တယ်ပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းအဲနိုင်ငံသားအဖြစ်အတိမတ်ပြုခွင့်ရနိုင်တယ်ပြုနိုင်ငံသားအဖြစ်အတိမတ်ရပြုခွင့်ရနိုင်တယ်ဆိုတော့အချက်တွေပါပါတယ်ဒါပေမဲ့တစ်ဖက်ကကြတော့လေရိုဟင်ဂျာဆိုတော့ဟိုတိုင်းရင်းသားအဖြစ်ရပ်ပိုင်ခွင့်ဆိုတာကိုအတင်းဟိုအတင်းအကျပ်ပေါ့နော်ဟိုတောင်းဆိုနေတဲ့အနေထားကြတော့ဒီကိစ္စကကြတော့မြန်မာအစိုးရဘက်ကရောရခိုင်လူမျိုးတွေဘက်ကရောကြည့်မယ်ဆိုလို့ရှိရင်နေမြေသတ်မှတ်ပိုင်ခွင့်တခြားတိုင်းရင်းသားအခွင့်အရေးရပိုင်ခွင့်ဆိုတဲ့ဟာမျိုးလေးနည်းနည်းလေးရှုပ်ထွေးမှုတွေဖြစ်လာပြီဒီနေရာမှာကျွန်တော်အနေနဲ့ဟိုဒါကျွန်တော်ကိုယ်တိုင်ကလည်းသမိုင်းပညာရှင်မဟုတ်ဘူးလူမှုဗေဒပညာရှင်လည်းမဟုတ်ဘူးဆိုတော့ဒီကိစ္စတွေမှာတော့ဝင်ပြီးညှင်းခုံမနေချင်ပါဘူးဒါပေမဲ့ကျွန်တော်မြင်ခဲ့ရတဲ့အကြောင်းကတော့ဒီတိုင်းရင်းသားအခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးဆိုတဲ့အကြားမှာဒီနာမည်တစ်ခုနဲ့နည်းနည်းလေးဟိုပြောရမယ်ဆိုလို့ရှင်တော့လူအများစုကဘူးလုံးနာမထွေးဖြစ်ပြီးတော့အခွင့်အရေးတွေဆုံးရှုံးနေရတယ်ဆိုတော့အခြေအနေကိုမြင်ခဲ့ရတာပါအ
ဲ့ဒီအဖြစ်မှန်ကိုကနှစ်ဖက်လုံးနားလည်သဘောပေါက်ပြီးတော့အဲ့ဒါကိုဘေးဖက်ထားငါတို့ဟာအခုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့နှစ်ဖက်လုံးကဒုက္ခတွေရောက်နေရတယ်အဲ့ဒီလူဟာကိုပြည်လည်အောင်လုပ်ကြမယ်ဆိုပြီးတော့လက်တွေ့ကြရစဉ်းစားကြတဲ့စဉ်းစားကြမယ်အလားအလာကိုတွေးမိပါလား
အဲ့လိုတော့တိတ်တော့မတွေ့ရသေးဘူးခင်ဗျကျွန်တော်မြင်ခဲ့ရတာတော့ဒါ community နှစ်ခုစလုံးထဲမှာတကယ်ဒုက္ခခံစားနေရတဲ့သူတွေတကယ်ဆင်းရဲနေတဲ့သူတွေလည်းရှိတော့ဒီဒေသဖွံ့ဖြိုးရေးအတွက်ကတော့အမတန်အလေးထားပြီးလုပ်ကြရမယ့်ကိစ္စပါဒီနေရာမှာဒီ Ranger တိုင်းရင်းသားကိစ္စ Ranger အမိကိစ္စဆိုတာကကြတော့ဒီအစိုးရအနေနဲ့ဘက်ဒီအားလုံးအနေနဲ့ပေါ့နော်ရခိုင်ဘက်ကရောဒီ Ranger ဆိုသူတွေဘက်ကရောသဘောထားကြီးကြီးထားပြီးတော့ဟိုမျက်မြတ်တက်ဒီလိုဆွေးနွေးမှုလေးတွေဖြည်းဖြည်းဖြည်းဖြည်းချင်းလှုပ်ယူလာနိုင်လို့ရှင်တော့ပိုကောင်းလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်အစိုးရအနေနဲ့လည်းမပြေတော့လဲခံရရှိလေလွန်ခဲ့တဲ့1960နှစ်တွေတုန်းကအကြောင်းမျိုးကြောင့်ဒီ Ranger တိုင်းရင်းသားဆိုတာကိုသူတို့အတိအမှတ်ပြုခဲ့ပြီးဟာခဲ့တာလေးရှိနေခဲ့တယ်လေတော့ဒီကိစ္စဟာဒါကိုပဲလူမျိုးထိုးပြီးပြောနေကြမလားဒါမှမဟုတ်လို့ရှင်တကယ်သမိုင်းအမှန်နဲ့ဒါတိုင်းရင်းသားအဖြစ်ယက်တီခွင့်ဒါမှမဟုတ်လို့ရှင်လဲတခြားလူမျိုးအမြေခံတစ်ခုခုအနေနဲ့ပဲယက်တီခွင့်ဘယ်လိုလုပ်ကြမလဲဆိုတာကိုတကယ်ဟိုအခြေအမြင့်ကြကြပေါ့နော်ဟိုတကယ်ကိုယဉ်ကျေးမှုအပြည့်နဲ့နှစ်ဖက်ဆွေးနွေးကြရင်တော့ပိုကောင်းလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်
ဟာနောက်ဆုံးမေးချင်တာကအနာဂတ်အတွက်ဘယ်အချိန်နောက်မှဒီလိုဖြစ်လာနိုင်မလဲထင်ဒီ generation မှာဖြစ်နိုင်ပါမလားနောက် generation မှာပိုပြီးအလှမ်းခွာသွားကြမလားအဲ့လိုပြန်လဲသိမြင်ရဟာ
အဓိကကတော့အခုလောလောဆယ်ပြဿနာကတအုံနှွေးနှွေးဖြစ်နေတော့ထပ်ပြီးမပေါက်ကွဲဘူးပါပဲထပ်ပြီးမပေါက်ကွဲခဲ့ဘူးဆိုလို့ရှိရင်တော့ဟိုနိုင်ငံသားစီစီလုပ်ငန်းတွေလည်းစနေပါပြီရခိုင်ဝန်ကြီးချုပ်ပြောပြတဲ့ပုံစံအရဆိုလို့ရှိရင်လည်းတချို့ဘင်္ဂလီတချို့ကဘင်္ဂလီဆိုတဲ့အမည်ကိုယူပြီးတော့နိုင်ငံသားစီစီရေးမှတ်ပုံတင်ပြန်တောင်းလို့တချို့လည်းနိုင်ငံသားအဖြစ်ခွင့်ရရလာတဲ့လူတွေရှိပါတယ်ဒီလိုတာရကလေးတွေရှိရှိလာတယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဒီအကျိုးအပြစ်ကိုပုံမြင်လာတဲ့အခါကျလို့ရှိရင်ဒီအမိကိစ္စပေါ့နော်လူမျိုးအမိတိုင်းသားအမိကိစ္စဆိုတော့တကယ်ကြည်ကြည်လည်လည်ဆွေးနွေးနိုင်လိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်ဘယ်တော့ဖြစ်မယ်ဆိုတော့ကျွန်တော်မသိနိုင်ဘူးပေါ့
ဘူးကျော်ဆန္ဒတင်ဆက်ထားတဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်View American အသံကနေဗုဒ္ဓနေညပိုင်းစီစဉ်တွေကိုတင်ဆက်နေပါရယ်မနက်ဖြန်ကြတာပြည်နေမနက်ပိုင်းစီစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့ဥကျော်ဆန္ဒရဲ့မြမအရေးသုံးသက်ချက်ကဏ္ဍကိုပြန်ပြီးထုတ်လွှင့်မှာပါလိုင်းဒိုမီတာ24 40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါရယ်ရှင်ခုတော့မြမတခွင်ကဏ္ဍကိုနားဆင်ကြရအောင်ပါနိုင်ငံတကာနဲ့ရင်မောင်းတားနိုင်ဖို့ကြိုးစားနေတဲ့မြမနိုင်ငံမှာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆောက်လုပ်ရေးစီမံကိန်းကြီးတွေလိုအပ်တဲ့နေတဲ့တစ်ချိန်ထဲမှာပဲပတ်ဝန်းကျင်ကိုရေရှည်ထိန်းသိမ်းနိုင်ဖို့ကလည်းအရေးကြီးပါတယ်အလားတူတဘာဝအရင်မြစ်တွေနဲ့တယံစာတတွေကိုထုတ်ယူသုံးစွဲတဲ့နေရာမှာလဲပတ်ဝန်းကျင်ကိုမထိခိုက်အောင်သတိထားဖို့အရေးကြီးတဲ့အကြောင်းကိုမြန်မာတခွင်အစီအစဉ်ကနေမှတ်သိငေးလေးနဲ့အတူလေ့လာကြည့်ရအောင်ပါရှင
်ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာတိုးတက်ဖို့အတွက်ဖွံ့ဖြိုးရေးစီမံကိန်းကြီးတွေစောက်လုပ်ရေးလုပ်ငန်းတွေလုပ်ကင်လာတာနဲ့အမျှတယံစာတထုတ်ယူမှုနဲ့တဘာဝပတ်ဝန်းကျင်ပေါ်တက်ရောက်တဲ့ဆိုးကျိုးတွေလည်းအနေနဲ့အများရှိလာပါတယ်ကျေးလက်ရောမြို့ပြမှာပါလောက်ကင်လာကြတဲ့ဒီစီမံကိန်းတွေပေါ်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောက်ရှောက်လိုသူတွေရဲ့အမြင်တွေကိုတော့ဒီတစ်ပတ်မြန်မာတခွင်အစီအစဉ်မှာကျွန်မနဲ့အတူလေ့လာကြရအောင်ပါရှင်
။ပွင့်လင်းစပြုလာတဲ့မြန်မာနိုင်ငံကတဘာဝအရင်မြစ်တွေတယံဇာတတွေကိုအသုံးပြုပြီးစွမ်းအင်ထုတ်လုပ်ဖို့ကအစ ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်စီမံကိန်းတွေကိုနိုင်ငံအနှံ့လုပ်ကိုင်နေကြပါတယ်။ရပ်ဆိုင်လိုက်တဲ့မြစ်ဆုံစီမံကိန်းလိုမျိုးတိုင်းရင်းသားဒေသတွေကအရင်အမြစ်တွေကိုထုတ်ယူဖို့အစီအစဉ်တွေကအစရန်ကုန်မြို့တွင်သမိုင်းဝင်ရွှေဘုံဂုံတော်နာမှာအထက်မြင့်တိုက်ခန်းတွေဆောက်လုပ်ဖို့အဆုံးကျေးလက်ရောမျိုးပြမှာပါစီမံကိန်းတွေတော်တော်များများလုပ်ကိုင်မှုစူးစမ်းနေကြတာပါ။ဒီစီမံကိန်းတွေကိုကန့်ကွက်ဆန္ဒပြသူတွေဒီစီမံကိန်းတွေကြောင့်အဓိကယုံဖြစ်တာတွေလည်းကျမတို့မျက်မြင်ပဲဖြစ်ပါတယ်။မြန်မာ Green Network ကဒေါ်ဒေဝီတန့်စင်ကတော့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့အစိုးရကိုလည်းထောက်ပြစရာတွေထောက်ပြပြီးပြည်သူလူထုတွေကိုလည်းပညာပေးဖို့လိုအပ်တယ်လို့ဆိုပါတယ်
။ Check and balance between government and civilian. နော်။အစိုးရကိုလည်းဒေါ်လေးတို့ကဟလာထောက်ပြတင်တာထောက်ပြမယ်။ဘူကြောင့်မင်းတို့ဆိုမလုပ်တင်ဘူး။အာသူတို့ကလည်းဟလာဒီကုမ္ပဏီတွေကလည်းပြောတယ်အာ clean coal technology နောက်ဆုံးဂျပန်နည်းပညာမဟုတ်ဘူးကျမတို့နိုင်ငံဒီ good governance เนาะကောင်းမွန်သောအုပ်ချုပ်မှုဥပဒေခိုင်မာတဲ့တိုင်းပြည်မဟုတ်သေးဘူးเนาะနောက်တစ်ခုက corruption เนาะ corruption ကလုံးဝအုပ်တုံတစ်ကမ္ဘာလုံးကင်းစင်တယ်လို့ဒေါ်လေးမပြောဘူးเนาะနဲတဲ့တိုင်းပြည်ရှိတယ်များတဲ့တိုင်းပြည်ရှိတယ်ဒေါ်လေးတို့ဟာများနေသေးတယ် corruption များနေသေးတယ်အဲ့လိုတိုင်းပြည်မဟုတ်တော့ဒါမျိုးလုပ်လို့မရသေးဘူးဒေါ်လေးတို့ civil society တွေအရက်ဖက်လူအဖွဲ့အစည်းကြတော့တိုင်းပြည်ရဲ့ဖြစ်လာတဲ့ current ပေါ့เนาะလက်ငဲအခြေအနေเนาะပြည်သူကိုဘလို့စိတ်အနှောက်အယှက်တွေဖြစ်နေလဲပြည်သူမလုံခြင်းဘူးလဲเนาะအစိုးရကဒါကိုလှုပ်တင်လားမလှုပ်တင်ဘူးလားဒါ globally ဒေါ်လေးတို့ကစဉ်းစားတယ်စဉ်းစားပြီးရင်ဒေါ်လေးတို့ကဖြစ်နိုင်ရင်အဲ့ဒီအချိန်မှာထပြီးဥမာမြစ်ဆုံကိစ္စဒေါ်လေးတို့ဘယ်သူမှခိုင်းတာမဟုတ်လက်ဘရောင်းကိစ္စဘယ်သူမှမခိုင်းဘူး but ဒါဟာအစိုးရကိုလည်းထောက်ပြတော့မယ်နော်ဒါတွေဒီလိုတွေဖြစ်နေပြီအပြည်သူဘက်ကြတော့ခုနလိုပညာပေးတဲ့အပိုင်းနေ knowledge အပိုင်းနေကိုဝင်ရတယ
်တိုင်းရင်းသားဒေသတွေမှာစီမံကိန်းတွေတွားရောက်လုပ်ကိုင်မယ်ဆိုရင်တော့အဲ့ဒီဒေသတွေအတွက်တာဝန်သိယင်းနှီးမြှုပ်နှံမှုပြန်လည်လုပ်ကိုင်ပေးဖို့လည်းလိုအပ်ပါတယ်စီးပွားရေးဆန်ဆန်အရင်းအမြစ်တွေပဲတွားရောက်ထုတ်ယူမယ်ဆိုရင်တော့လက်ဘရောင်းတောင်စီမံကိန်းလိုအဓိကယုံမြစ်ဆုံစီမံကိန်းလိုကန့်ကွက်ဆန္ဒပြတာမျိုးတွေဖြစ်လာနိုင်ပါတယ်ဒါကြောင့်တယံဇာတအရင်အမြစ်တွေကိုအသုံးပြုပြီးစီမံကိန်းလုပ်ကိုင်မယ်ဆိုရင်တော့လူမှုရေးပဋိပက္ခတွေမဖြစ်လာအောင်ဖြစ်လာရင်လည်းဖြည့်ရှင်းနိုင်အောင်ပြင်ဆင်ထားရမယ်လို့ American Center သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေး iNature Environmental Club အဖွဲ့ဝင်တဦးကအခုလိုပြောပါတယ
်ဒီ social ဘိုင်းပေါ်နော် social conflict ကရန်ရည်ကြီးပါဗျာဒီကျွန်တော်တို့အခုလုပ်နေတဲ့ dam project ဒီပါလေဆိုတော့လေကျွန်တော်တို့ကဒီတိုင်းသားဒီလိုမျိုးပေါ့နော်တိုင်းသားအဓိကနေတဲ့နေရာတွေပေါ့ဒီမစ်ဆုံဆိုရင်လေကျွန်တော်တို့အကချင်းမှာပေါ့နော်အဲ့လိုမျိုးတန်လွင်ဆိုလည်းဒီလိုကရင်နေပါအဲ့လိုမျိုးပေါ့သူဒီတိုင်းသားလူမျိုးစုတွေရှိတဲ့နေရာမှာအဓိကလုပ်တယ်ဆိုတော့ကျွန်တော်တို့ကဒီတိုင်းသားလူမျိုးစုတွေအတွက်လည်းအဓိကစဉ်းစားပေးရမယ်နော်ကျွန်တော်တို့ကဒီနေရာတွေကဒီပြည်မာရေးအတွက်ပဲအဓိကစဉ်းစားပြီးတော့လုပ်နေမယ်ဆိုရင်တော့ကျွန်တော်တို့ခုနပြောလိုမျိုးတိုင်းသားတွေဘက်ကလည်းဟိုမကျင်တဲ့ချက်လေးရှိလာမယ်ပေါ့နော်ဒါလည်းမျိုး conflict လေးတွေလည်းရှိရဆိုအဓိကကျွန်တော်တို့က social conflict ကိုအဓိကဖြည့်ရှင်းအောင်ကြိုးစားရမှာပဲ
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်လာဖို့ဆိုရင်တယံဇာတအရင်းအမြစ်တွေကိုထုတ်ယူသုံးစွဲဖို့လိုအပ်တာကြောင့်ဖွံ့ဖြိုးတိုးတက်မှုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်အစိုးရနဲ့ပြည်သူလူထုနှစ်ဖက်လုံးကထိန်းချုပ်ကြဖို့လိုအပ်တယ်လို့လည်းသူကသုံးသပ်ပါတယ်
ခုနပြောလို့ကျွန်တော်ဒမ်တခုစောက်ပြီဆိုတာနဲ့ဒီပတ်ဝန်းကျင်မှာတော်ရီတောင်နေရှင်းရတော့မယ်အနိုင်မှာတကယ်လို့မျိုးရွာတွေပါရှိရဆိုရင်ကျွန်တော်ဒါတွေကိုခဲရတော့မယ်အဲ့လိုမျိုးရှင်မှာကျွန်တော်ဒီ resettlement program ပေါ့ဒီ resettlement program မှာကျွန်တော်တို့ဘယ်လိုပြန်ပြီးတော့ပေးနိုင်မလို့ပေါ့နော်ဒီဘက်ကိုပြန်ပြီးတော့ဘယ်လိုပြန်ပြီး party ပေးနိုင်မလို့သူ social ဒီလိုမျိုးပေါ့သူတို့ရဲ့ losses တွေပေါ့ဒါတွေဘယ်လိုပြန်ဖယ် party ပေးနိုင်မလို့ဆိုတာကိုအများကြီးစဉ်းစားပေးရပါမယ်ဟုတ်ကဲ့ဒါတော့အစိုးရဘက်ကခံခံတာပေါ့လူလူဘက်ကကြောက်လဲကျွန်တော်တို့ကအကုန်လုံးတော့လုံးသမျှ project တွေအကုန်လုံးတော့စန့်ကျင်နေလို့မရဘူးခင်ဗျ။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီဟိုဟာလေဘယ်လိုပြောမလဲကျွန်တော်နိုင်ငံနဲ့အရှိကိုတိုးဖို့တည်းစဉ်းစားနေရဆို project ကတော့မလုပ်လို့ကတော့မရဘူး။ဒါပေမဲ့ခုနပြောလို့ပေါ့နော်နှစ်ဖက်ကိုထိန်းကြည့်ပြီးတော့အဓိကတော့ကျွန်တော်တို့ဒီ development ဝင်လည်းစဉ်းစားမယ် environmental conservation ဝင်လည်းစဉ်းစားပါမယ
်။လက်ရှိကမ္ဘာတဝန်းမှာလည်းရေနံသဘာဝဓာတ်ငွေစတဲ့မြေအောက်တယံဇာတာထုတ်ယူမှုတစ်ခုတ်လဲမှုတွေနဲ့လူသားတွေရဲ့အရင်အမြစ်ထုတ်ယူသုံးဆွဲမှုတွေကြောင့်ကမ္ဘာမြေကိုထိမ့်သိမ့်ဖို့လိုအပ်နေကြောင်းအစင်မပြတ်တတိပေးနှိုးဆော်နေကြပါတယ်။ယာဒီဥတုပြောင်းလဲလာတာရေခဲမြစ်တွေအရေးပျော်တာကြောင့်ပင်လယ်ရေပြင်မြင့်တက်လာတာစတဲ့ဆိုးကျိုးတွေကိုလည်းစတင်ခံစားနေကြရပါပြီ။ဒါကြောင့်ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအစီအစဉ်ကနေ2015ခုနှစ်ဇွန်လ5ရက်နေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်နေ့ရဲ့အဓိကဆောင်ပုဒ်ကို7 billion dreams one planet consume with care ဆိုပြီးလူဦးရေတန်း 9,000 နေထိုင်ကြတဲ့ကမ္ဘာမြေကြီးကိုဂရုတစိုက်ထိန်းသိမ်းဖို့တိုက်တွန်းထားပါတယ် မြန်မာနိုင်ငံကများပြားလှတဲ့စီမံကိန်းတွေလုပ်ကိုင်ရမှာလဲတယံစာတာတွေကိုကြီးပဲထုတ်ယူမနေပဲအခြားရွေးချယ်မှုတွေကိုလည်းစဉ်းစားနေတယ်လို့ကရင်တဘာဝပတ်ဝန်းကျင်နဲ့လူမှုကွန်ရက်ကညှိနှိုင်းရေးမှူးဆော့ဂျွန်ဘရိုက်ကအခုလိုသုံးသပ်ပါတယ
် One Environment ဒီနှစ်ရဲ့ slogan ကတော့ဒီ 7 billion เนาะ One Planet ပြီးတော့ Consume with Care เนาะကျွန်တော်တို့ကဒီထဲမှာ limited consumption နဲ့နေနေရမှာဆိုတော့အဲ့မှာကျွန်တော်တို့ကစိတ်ကြိုက်သုံးနေလို့မရဘူးကျွန်တော်တို့ကသတိရှိရှိနဲ့သုံးဆွဲပြီးတော့မှသားစဉ်မြင့်ဆက်အထိကျွန်တော်စဉ်းစားရမယ်ဆိုတော့အဲ့တော့ကျွန်တော်က sustainable development လို့ခေါ်တာ။ဆိုတော့ sustainable development လို့ခေါ်လိုက်ဆိုရင်ဒီ social ရော economic ရောဒီခုန environment ရောဒီသုံးခုကသဟဇာတာဖြစ်နေရမယ်။နော်။ပြီးတဲ့အခါကျ political context လည်းကောင်းနေရမယ်။အဲ့ဒီဟာရှိမှကျွန်တော်တို့ရဲ့ဒီရေရှည် sustainable development ဆိုတာရနိုင်မယ်။နော်။ဒီရေရှည်မှာကျွန်တော်တို့တိုင်းပြည်ကိုအကျိုးကြည့်ပြီးတော့မှသွားရမယ်။ဆိုတော့ရေကာတာမဆောက်ဘူးဆိုလို့ရှိရင်ရောတခြားဘာနည်းလမ်းတွေရှိလဲ။ကျွန်တော်တို့နိုင်ငံမှာအများကြီးရှိတယ်ကျွန်တော်တို့ဒီမှာ natural gas တွေရှိမယ်ကျွန်တော်တို့ bio fuel တွေ source တွေအများကြီးရှိရဲကျွန်တော်တို့ဒီ solar လည်းသုံးလို့ရတယ်အဲ့တော့ကဲရေအားလျှက်စစ်ဆိုလို့ရှိရင်လည်းကျွန်တော်တို့တနိုင်တစ်ပိုင်းတော့ဒီ small hydro တွေလည်းလုပ်လို့ရတယ်ဆိုတော့ဒီဟာတွေကိုကျွန်တော်တို့ဘာလို့ကြည့်လို့မရမှာလဲပေါ့နော်ဆိုတော့ဒါတွေကိုကျွန်တော်တို့သုံးသပ်ပြီးတော့တကယ်ဒီနိုင်ငံတော်ရဲ့ဒီ policy level တွေမှာစွမ်းအင်မူဝါဒအပိုင်းတွေမှာလည်းဒီဟာတွေကိုတည်တည်ချာချာ design တည်တည်ချာချာပြန်ပြီးတော့ clarify လုပ်ပြီးတော့မှလုပ်တင်တယ်လို့တော့ကျွန်တော်တို့ကမြင်တယ်တိုက်တွန်းပါတယ်ပေါ့ဟုတ်ကဲ့
ပြီးခဲ့တဲ့ဇွန်လ5ရက်နေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ရဲ့အခမ်းအနားကိုမြန်မာနိုင်ငံဓမ္မတက္ကသိုလ်မှကျင်းပခဲ့ပြီး American Center သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေး iNature Environmental Club အဖွဲ့နဲ့ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရမုံငွေအဖွဲ့ WWF မြန်မာတို့ကလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။နိုင်ငံတကာအတိုင်းအဝိုင်းမှာလည်းသဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့တယံဇာတနဲ့အရေးအမြစ်တွေကိုဂရုတစိုက်စနစ်တကျသုံးစွဲကြဖို့တိုက်တွန်းနေကြသလိုမြန်မာနိုင်ငံမှာလည်းနိုင်ငံတိုးတက်ဖို့အတွက်စီမံကိန်းတွေလှုပ်ဆောင်နေကြတာနဲ့တပြိုင်နက်သဘာဝပတ်ဝန်းကျင်ကိုလည်းထိန်းသိမ်းဖို့လိုအပ်နေကြောင်းပညာရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေကတိုက်တွန်းပြောဆိုနေကြပါတယ်ရှင်။ကျွန်မတင်ပြခြင်းပါ။
မြန်မာတခွင်အစည်းအဝေးကိုနားဆင်ခဲ့ရတာပါရှင် VOA American အသံကနေပုဒ်ထူးနဲ့ညဖက်အသံလွှင့်အစည်းအဝေးတွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကနေအခုတန်လွှင့်နေတဲ့တနားစားအစည်းအဝေးအလုံးကိုအစည်းအဝေးပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ပုဒ်ထူးနဲ့အစည်းအဝေးဆုံးမသက်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်ကတလက်အကြီးညာပေးပါအောင်ရှင်
IS ရေကြော်ရင်ကနေခုခံကာကွယ်မှုအကောင်ဆုံးနည်းလမ်းဟာအလုံးပါဝင်ပြီးပူခိုင်မာတဲ့အီရတ်အစိုးရတရားဖွဲ့စည်းနိုင်မှုဖြစ်တယ်လို့ American ကာကွယ်ရေးဝန်ကြီး Ash Carter ကAmerican အောက်လွှတ်တော်မှဒီကနေ့ကျင်းပတဲ့ကြားနာပွဲအတွင်းပြောဆိုလိုက်ပါတယ် American အောက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီအဖွဲ့ဝင်တွေဖြစ်တဲ့ဒီလွှတ်တော်အမတ်တွေကိုဝန်ကြီးကာတာကအခုလိုပြောကြားခဲ့တာပါအဲလိုအစိုးရဖွင့်နိုင်ဖို့နီလန်ပေါင်းစုံအသုံးပြုသွားဖို့လိုပြီးဒီနီလန်နဲ့သာဒေသခံလူထုနဲ့တပ်ဖွဲ့ဝင်တွေကိုအထောက်အကူပေးသွားနိုင်မှာဖြစ်တယ်လို့အစွန်းရောက်တွေကိုလည်းထိထိရောက်ရောက်တုံ့ပြန်သွားနိုင်မှာဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်2018ခုနှစ်နဲ့2022ခုနှစ်ကမ္ဘာဖလားပေါ်လွန်ပြိုင်ပွဲအင်ရှင်ဖြစ်လက်ခံကျင်းပဖို့ရွေးချယ်ရမှာမမှန်မကန်ဆောင်ရွက်ခဲ့မှုအပါအဝင်တခြားငွေမဲ့ခွာချမှုပေါင်း53ခုနဲ့ပတ်သက်လို့ဆွစ်ဇာလန်အစိုးရရှေ့နေတွေကစုံစမ်းစစ်ဆေးနေပါတယ်ငွေကြေးအလဲပြောင်းစင်းစရာတွေကိုဘန်တွေကနေဆွစ်ဇာလန်ငွေမဲ့ခွာချမှုတိုက်ဖိအဌာနကိုအတိပေးအကြောင်းကြားခဲ့တယ်လို့ဆွစ်ဇာလန်ရှေ့နေဂျိုမိုက်ကယ်လောဘာကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်တောင်ကိုရီးယားမှာအရှိအလယ်ပိုင်းအသက်ရှူလက်ညှောက်ဆိုင်ရာမတ်စ်ကူးစက်မြင်ရောဂါကြောင့်လူတဦးထပ်ပြီးသေဆုံးတဲ့အတွက်သေဆုံးသူအလုံးစုစုပေါင်း20လောက်ရှိတော့ပါပြီအခုသေဆုံးသွားတဲ့အသက်54နှစ်အရွယ်မျိုးသမီးဟာဒီကနေ့မနက်ပိုင်းမှာသေဆုံးသွားတာဖြစ်တဲ့အကြောင်းနဲ့ကျန်းမာရေးနဲ့လူမှုဖူလုံရေးဝန်ကြီးဌာနမတ်စ်ရောဂါဆိုင်ရာလုပ်ငန်းအဖွဲ့ညွှန်ကြားရေးမှူးကွမ်ဂျွန်ဝူကပြောပါရယ်မြောက်ကိုရီးယားနိုင်ငံမှာဒီရာစုနှစ်အတွင်းအဆိုးအဝါးဆုံးမိုးကောင်ရေရှားတံကိုခံရရတယ်လို့အဆိုးရသတင်းတွေမှာဖော်ပြနေတာမျိုးစားနပ်ရိက္ခာငကူကလေးကလုံလောက်မှုမရှိတဲ့ဆင်းရဲတဲ့မြောက်ကိုရီးယားနိုင်ငံရဲ့အခြေအနေအားပိုဆိုးလာနေပါတယ်မြောက်ကိုရီးယားနိုင်ငံမှာဆိုးရွားတဲ့မိုးကောင်ရေရှားမှုတံကိုဆက်ပြီးခံရရတယ်လို့နာမည်အပြည့်အစုံဖော်ပြမှထားတဲ့အဆိုးရရရှိသူဦးရဲ့ပြောကြားချက်ကိုကိုးကားပြီး KCNA ကိုရီးယားသတင်းဌာနကအင်္ဂါနေ့မှာအခုလိုဖော်ပြလိုက်တာပါ
သတင်းအချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရင်းမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိလိုင်းတိုမီတာ2440ရောကနေဖန်ယူနိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လန်းပါစေရှင် VOA ကိုအားပေးနေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
Thank you.
This program has come to you from the Voice of America, Washington.